Welcome to the Voice of America in Burmese.
Mingala mane khe ma taw ta shin mya shin. VOA American အတန်းရဲ့2022ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ30နဲ့49နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါဒီမနက်ဖက်အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်မတော်တာရှင်များရှင်ကျမတင်ကြီးထိုက်ပါ။ကိုခင်မောင်စုမြင့်နဲ့သူတင်နေတင်ပြပါမယ်။အမေရိကန်မှာအင်္ဂါနေ့ကျင်းပမယ့်အစိုးရသက်တမ်းပွဲရွေးကောက်ပွဲမေးရလတ်တွေအပေါ်ယုံအခြေကင်းမဲ့ရေးသတင်းမှားတွေဖြန့်ဝေပြီးမဲပေးတဲ့ဆက်ထုတ်လုပ်သူတွေအပေါ်မှာပြစ်မှတ်ထားပွဲရှိလာပါတယ်။ယူကရိန်းကျူကျော်စစ်အတွင်းရုရှားလေတပ်တပ်ဖွဲ့ဝင်တွေဆုံးရှုံးရမှုကြောင့်လေကြောင်းကနေစိုးမှုနိုင်စွမ်းကျဆင်းလာတယ်လို့ဗြိတိန်ကောက်ွေးဝင်ကြီးဌာနကပြောပါတယ်။လုံခြုံရေးစိုးရိမ်မှုတွေကြားပြင်းလွင်မှာတစောင်းတိုင်းမိဘုံပြန်ပွဲကျင်းပနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။မြောက်ကိုရီးယားနိုင်ငံကမကြုံစဖို့လောက်အောင်ခုတလောဒုံးကျည်ပြစ်လို့နေတာပါကြောင့်ပါလဲ
။ I believe that they are deterred from attacking North Korea South Korea, excuse me.
အပြေဆုံးကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကာတာနိုင်ငံတို့ဟာမှကျင်းပမဲ့2022ခုနှစ်ကမ္ဘာဖလားပွဲလာရောက်ကြည့်ရှုသူတွေတွားရောက်လက်ပတ်နိုင်မဲ့ကာတာရာရွာကလေးတက္ကနအမည်ကျေလာရာကိုထိန်းချုပ်ဖို့ကြိုးပမ်းနေတဲ့နိုင်ငံတွေကရေအရှားဆုံးလို့ပြောမဲ့ဂျော်ဒန်နိုင်ငံကနီလန်တွေနဲ့အတူအမေဇုန်တောထက်ကမြို့တုံးလူနေအေယာမ၅ကြီးတွေပြန်တွေ့လာနေရတဲ့သတင်းဆောင်မတွေကိုလည်းကြည့်ရှုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောင်သတင်းတွေကိုမတင်ငေထိုင်းနဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါရှင်။
ယူကရိန်းအပေါ်ကျူးကျော်စစ်အတွင်းအတွေ့အကြုံရင်ရုရှားလေတပ်တပ်ဖွဲ့ဝင်တွေဆုံးရှုံးမှုကြောင့်လေကြောင်းကနေစွန့်မှုနိုင်စွာကျဆင်းလာနေတယ်လို့လေ့ကျင့်မှုတွေမှာအားနေတာလေကြောင်းရန်ကာကွယ်ရေးထူထပ်တဲ့နေရာတွေမှာအန်တီအေတွေပုံများလာတာကြောင့်အခြေအနေပိုဆိုးလာနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတင်းနှင်းလာနေမှာပြောပါတယ် Twitter လူမှုကွန်ရက်မှာရေးသားထားချက်မှာတော့ရုရှားရဲ့လေတပ်ဆွမ်းရည်ကလာမယ့်လအနည်းငယ်အတွင်းတိုးတက်ပြောင်းလဲလာမယ့်ပုံမရဘူးလို့ဗြိတိန်ကပြောထားပါတယ်ရုရှားရဲ့လေရင်တွေဆုံးရှုံးမှုဟာဆိုရင်လေသူတို့အစ်စ်ထုတ်လုပ်နိုင်တဲ့ပမာဏထက်ပိုပြီးများလုံးပုံရာကြောင်းကျွမ်းကျင်လေရင်မှုတွေဖြစ်ဖို့လေ့ကျင့်ချိန်လိုအပ်တာကြောင့်ရုရှားရဲ့လေကြောင်းတိုက်ခိုက်ရေးစွမ်းရည်ကိုပြန်လည်ဖြည့်တင်းနိုင်စွမ်းရုံးနေသွားစေတယ်လို့လည်းပြောဆိုထားပါတယ်ယူကရိန်းနိုင်ငံခါဆန်မြို့မှာတော့တင်းနှင်းကနေနေကဒေသခံတွေလျှက်စင်ပြီးနဲ့တောက်တုံးရေပြက်လက်နေပြီးရုရှားတို့ခန့်အပ်ထားတဲ့တာဝန်ရှိသူတွေကတော့ယူကရိန်းရဲ့အဖြစ်အမှောက်လုပ်ရက်တွေကြောင့်လို့အထောက်ထားမဲ့ဆွဆွဲပါတယ်ယူကရိန်းတို့စီစဉ်တဲ့တိုက်ခိုက်မှုကြောင့်ဓာအားမြင့်လျှက်စစ်လိုင်းတွေချိတ်ထားတဲ့ကွန်ကရစ်မီးတိုင်သုံးတိုင်ပျက်စီးခဲ့တယ်လို့ရုရှားအစိုးရကတာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီကိစ္စကိုအများဆုံးဖြည့်ရှင်းနိုင်ရေးစွန့်အင်ဆိုင်ရာကျွမ်းကျင်သူတွေဆောက်ရွက်နေကြကြောင်းလဲအနာပိုင်တွေကပြောတာကိုကိုကပီ AFP သတင်းကဖော်ပြပါတယ်။ဒါပေမဲ့ခါဆန်ဒေသရဲ့ယူကရိန်းအုပ်ချုပ်ရေးမှူးယာယိုစလပ်ယာနူရှက်ကတော့လျှက်စင်ပြီးပြတ်တောက်မှုကရုရှားကြောင့်ဖြစ်တယ်လို့အပြစ်တင်ထားပါတယ်ရှင
်။ယူကရိန်းနိုင်ငံဟာအရှေ့တောင်အရှနိုင်ငံများအပြင်အာဆီယံနဲ့ဆက်ဆံရေးတိုးမြင့်နေပြီးဒီသတင်းပတ်နောက်ပိုင်းကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့မှာတန်တမာရေးသဘောတူညီချက်တရားကိုလက်မှတ်ရေးထိုးဖို့ရှိနေပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလီဗာဟာအရှေ့တောင်အာရှဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက် TA ကိုလူကိုယ်တိုင်လက်မှတ်ရေးထိုးပြီးအာဆီယံအခမ်းအနားတချို့ကိုလည်းတက်ရောက်လိမ့်မယ်လို့ခန့်မှန်းရပါတယ်။ TAC သဘောတူညီချက်ဆိုတာဟာတနိုင်ငံရဲ့အချုပ်အခြာနယ်နိမိတ်နဲ့အမျိုးသားရေးလက္ခဏာတွေကိုအပြန်အလှန်လေးစားလိုက်နာရေးအတွက်အာဆီယံကိုစတင်တည်ထောင်ခဲ့တဲ့အဖွဲ့ဝင်နိုင်ငံတွေက1986ခုနှစ်မှာချမှတ်ခဲ့တဲ့ငြိမ်းချမ်းရေးစာချုပ်ဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်မဟုတ်တဲ့ယူကရိန်းနိုင်ငံနဲ့ဒီသဘောတူညီချက်ဟာတန်တမာရေးသဘောလာဖြစ်ပြီးရုရှားနိုင်ငံနဲ့စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကိုငွေကြေးနဲ့ရုပ်ဝတ္ထုတွေပေးအပ်ဖို့မဟုတ်ပါဘူးလို့ကမ္ဘောဒီးယားအစိုးရအကြီးတန်းအရာရှိတဦးကပြောပါတယ်။ဒီနှစ်2022ခုနှစ်ဩဂုတ်လအထိTAC သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့အထက်အမေရိကန်တရုတ်နဲ့ရုရှားတို့အပါအဝင်49နိုင်ငံရှိပါတယ်။အာဆီယံအလက်ချဥက္ကဋ္ဌတာဝန်ထမ်းဆောင်နေတဲ့ကမ္ဘောဒီးယားနိုင်ငံဟာဆိုရင်ရုရှားကယူကရိန်းပေါ်ကျူးကျော်မှုကိုမလအတွင်းကရှုံချထားပြီးအပြစ်ခံရစဲချဖို့အာဆီယံရဲ့သဘောထားကိုထုတ်ပြန်ခဲ့ပါတယ်။အလက်ချဥက္ကဋ္ဌကမ္ဘောဒီးယားဟာ အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုအရှင်းအဖြစ်ကျင်းပမှာဖြစ်ပြီးရုရှားသမ္မတကိုယ်စားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖနွမ်ပင်မြို့တော်ကိုလာရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာနိုင်ငံတွေအထူးသဖြင့်ချမ်းသာဆုံးနိုင်ငံတွေအနေနဲ့ဂေဟဗေဒပျက်စီးမှုကိုရှောင်လွှဲနိုင်ရေးအတွက်အမြန်အရေးယူဆောင်ရွက်ကြရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာသတိပေးပါတယ်။အီဂျစ်နိုင်ငံရှမ်အယ်ရှိခ်မှာကျင်းပနေတဲ့ကမ္ဘာရာသီဥတုဆိုင်ရာညှိနှိုင်းရေးမှာအခုလိုပြောဆိုတာဖြစ်ပါတယ်
။ We are on a highway to climate hell.
ရာသီဥတုဆိုင်ရာငရဲတွင်တဲ့ကိုသွားတဲ့အမြန်လမ်းမှာအရှိန်နဲ့သွားနေကြတာဖြစ်ကြောင်းရှင်သန်ရက်တည်ရဲ့အတွက်တိုက်ပွဲဝင်နေကြရတာဖြစ်ပြီးဒီတိုက်ပွဲမှာကြဆုံနေကြရတယ်လို့ကုလသမဂ္ဂကြီးမှုကျင်းပတဲ့ညီလာခံမှာအတွင်းမှုချုပ်ဂူတာရက်စ်ကပြောဆိုသွားတာပါဖန်လိုရင်တန်းခွေထုတ်လွှင့်မှုအများဆုံးဖြစ်တဲ့ကမ္ဘာအချမ်းသာဆုံးစစ်မှုထွန်းကားတဲ့အမေရိကန်အပါအဝင်နိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲမှုတန်းကိုအဆိုးဆုံးခန့်ချရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုဘယ်အတိုင်းတာအထိဘလို့ထောက်ပံ့မလဲဆိုတဲ့ကိစ္စကဒီနှစ်မှာအဓိကဆွေးနွေးစရာဖြစ်ပါတယ်။တမိုင်းဝင်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကို2015ခုနှစ်အတွင်းကမ္ဘာနိုင်ငံတွေအတည်ပြုခဲ့ပြီးနောက်ပိုင်းကာလအပါအဝင်လွန်ခဲ့တဲ့၈နှစ်အတွင်းအပူဆုံးအချိန်နဲ့ကျုံ့တွေ့နေရပုံရတယ်လို့လည်းကမ္ဘာမိုးလေဝသအဖွဲ့ကပြောပါတယ်။ညီလာခံကိုတနင်္ဂနွေနေ့ကတရားဝင်ဆက်တင်တာပါညီလာခံမှာနိုင်ငံအကြီးအကဲတွေနဲ့အစိုးရအကြီးအကဲပေါင်း130လောက်မင်ကွန်းပြောဖို့ရှိချောင်းကုလသမဂ္ဂကပြောဆိုထားပြီးပြီးခဲ့တဲ့ညီလာခံတွေကထက်ပိုပြီးတော့များလာတာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့လာမယ့်တောက်ချန်နေ့မှာညီလာခံတက်ရောက်ဖို့ရှိပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာဒီကနေ့အင်္ဂါနေ့ပြုလုပ်တဲ့အစိုးရသက်တမ်းဝဲရွေးကောက်ပွဲရဲ့မဲရလတ်တွေအပေါ်ကိုအယုံကြည်ကင်းမဲ့ကုန်အောင်လို့သတင်းအမှားတွေဖြန့်ဝေပြီးမဲပေးတဲ့ဆက်ထုတ်လုပ်သူတွေအပေါ်ပြစ်မှတ်ထားလာပွဲရှိပါတယ်။စိုက်ဘာလုံခြုံရေးနဲ့အခြေခံအဆောက်အအုံအေဂျင်စီ CISA ရွေးကောက်ပွဲလုံခြုံရေးအတွက်တာဝန်ယူရတဲ့အဖွဲ့အစည်းတွေအပါအဝင်အမေရိကန်အစိုးရအရာရှိတွေအနေနဲ့ပြီးခဲ့တဲ့2002ခုနှစ်သမ္မတရွေးကောက်ပွဲလိုမျိုးဆွဆွဲချက်တွေကိုတုံ့ပြန်နေကြရပါတယ်ဒါနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ပြူတော်ကနေတောင်မှအသိပေးတာတွေမကြာခဏထုတ်ဖော်ပြောဆိုနေရပါတယ်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတလုံခြုံစိတ်ချရာကအဆင်ပြေပြေနဲ့မဲယုံကိုတွားရောက်မဲပေးနိုင်အောင်လှုံ့ဆော်ထားပါတယ်လို့ကျွန်တော်တို့ယုံကြည်တဲ့အကြောင်းအင်ပြူတော်အမျိုးသားလုံခြုံရေးကောင်စီ NSC ပူးပေါင်းဆောင်ရွက်ရေးတာဝန်ခံဂျွန်ကာဘီကသတင်းသမားတွေကိုပြီးခဲ့တဲ့တောက်ချာနေ့ကပြောပါတယ်ဒါပေမဲ့ Cypher လုံခြုံရေးကုမ္ပဏီဖြစ်တဲ့ Recorded Future ရဲ့သုတေသနပြုလုပ်ချက်အသစ်တစ်ခုမှာတော့မဲပေးတဲ့ဆက်တွေနဲ့မဲပေးတဲ့စနစ်တွေအပေါ်မှန်မှန်သတင်းတွေဖြန့်ဝေနေကြတာတွေ့ရှိထားတယ်လို့ဆိုပါတယ်။အဲဒီလိုကြိုးပမ်းမှုတွေဟာပြီးခဲ့တဲ့နှစ်နှစ်ကသမ္မတရွေးကောက်ပွဲလောက်ပြင်းထန်မှုမရှိပေမဲ့လည်းရွေးကောက်ပွဲနေ့နဲ့အဲဒီနောက်ရက်တွေမှာပိုမိုမြင့်မားလာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ပြင်းဦးလွင်မှာတနင်္ဂနွေညကစတင်ကျင်းပတဲ့တဆောင်တိုင်းမီးဘုံပြန်ပွဲတော်မှာလူပေါင်းထောင်ချီပါဝင်ဆင်နွှဲပါတယ်။ပွဲတော်မှာပါဝင်ဆင်နွှဲနေရပေမဲ့တနိုင်ငံလုံးအတွက်စိတ်မကောင်းဖြစ်ရသလိုစိုးရိမ်ကြောက်ရွံ့မှုတွေလည်းရှိတယ်လို့ပွဲတော်လာသူတချို့ကပြောကြပါတယ်။ပွဲတော်ကိုလာတဲ့အသက်41နှစ်အရွယ်ဒေါက်တင်မာလွင်ကတော့အေးချမ်းကျင်တယ်၊အေးချမ်းတာကိုမျှော်လင့်တယ်လို့ပြောပါတယ်
။ဒီနေ့တော့ခက်ခဲတယ်ကြားတယ်
ကိုပစ်ကဖေးယောဂနဲ့ဆီယနာတိတ်မှုတွေကြောင့်နှစ်နှစ်ကြာမကျင်းပနိုင်ခဲ့တဲ့ပြင်းဦးလွင်ကတစောင်းတိုင်းမီးဘုံပြန်ပွဲတော်ကိုဒီနှစ်မှာပြန်လည်ကျင်းပတာဖြစ်ပါတယ်။၅ရက်ကြာရှင်ပြိုင်ချမဲ့မီးဘုံပြန်ပွဲတော်မှာတော့တနင်္ဂနွေညတုန်းကမီးဘုံပြန်86လုံးလွှတ်တင်ရှင်ပြိုင်ခဲ့ကြပြီးအမှုပညာလက်ရာပူးပေါင်းဆောင်ရွက်မှုမီးဘုံပြန်ပြန်တက်တဲ့အမြင့်နဲ့ဘလောက်ကြာကြာပြန်တက်တယ်လဲဆိုတာဒီကိုရှင်ပြိုင်ကြတာဖြစ်ပါတယ်ရှင်။
ဂျာမန်ပရဟိတကူညီကယ်ဆယ်ရေးသင်္ဘော Humanity 1ပေါ်မှာကယ်ဆယ်ထားတဲ့ရွှေပြောင်းနေထိုင်သူ144ဦးကိုကုန်းပေါ်ဆင်းခွင့်ပေးလိုက်ပြီးတဲ့နောက်ကက်တနီးယားစိတ်ကန်းကနေထွက်ခွာသွားဖို့အီတလီအာဏာပိုင်တွေကတင်းငွေတွေကအမိန့်ထုတ်ထားပေမဲ့သင်္ဘောပေါ်မှာ35ဦးကျန်ရှိနေဆဲဖြစ်ပြီးကပ္ပရင်ကထွက်ခွာသွားဖို့ညှင်းဆန်ထားပါတယ်။ရွှေပြောင်းနေထိုင်သူ189ဦးတည်ဆောင်ထားတဲ့သင်္ဘောကိုအီတလီအာဏာပိုင်တွေကဆစ်စလီကျွန်းမှာတင်းငွေနေအစောပိုင်းကကန့်ကတ်ခွင့်ပေးခဲ့ပေမဲ့ရွှေပြောင်းဝင်ရောက်လာသူ900လောက်လိုက်ပါလာတဲ့သင်္ဘော3စင်းကိုတော့စိတ်ကန့်ကတ်ခွင့်ညှင်းပယ်လိုက်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။နိုင်ငံတကာလူငင်းချမ်းသာကွင့် AI အဖွဲ့ရဲ့ဥရောပဒေသဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဂျူလီယာဟောကတော့ကယ်ဆယ်ထားသူတွေကိုဘေးကင်းလုံခြုံတဲ့ကမ်းပေါ်မှာဆင်းခွင့်ရမှသာကယ်ဆယ်ရေးလုပ်ငန်းအဆုံးသတ်တယ်လို့ပင်လယ်ပြင်ဆိုင်ရာဥပဒေမှာတိတိကျကျဖော်ပြထားကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ရွှေပြောင်းနေထိုင်သူ144ယောက်ကိုအချင်းယုံကျမ်းမာရေးစစ်ဆေးပြီးသင်္ဘောပေါ်ကနေဆင်းခွင့်ပြုလိုက်ကြောင်းလည်းပြောပါတယ်။သင်္ဘောပေါ်ကဆင်းခွင့်မရတဲ့35ဦးကိုတော့အီတလီအာဏာပိုင်တွေကနိုင်ငံတကာဥပဒေကိုချိုးဖောက်ယုံတင်တာမကလူအခွင့်အရေးနဲ့ပင်လယ်ပြင်ဆိုင်ရာဥပဒေတွေကိုပါချိုးဖောက်နေတယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ဖိလစ်ပိုင်အာဏာပိုင်တို့ကအချင်းထောင်ဦးစီးဌာနအကြီးအကဲနဲ့ဝန်ထမ်းတဦးကိုလူသားမှုဆွဆွဲချက်နဲ့အမှုဖွင့်လိုက်ပြီးဖိလစ်ပိုင်ရေဒီယိုအစီအစဉ်တင်ဆက်သူတဦးကိုကြံစီတက်ပြတ်ခံရမှုမှာသူတို့စီစဉ်ခဲ့တာလို့ဆွဆွဲထားတယ်လို့နိုင်ငံရဲ့အချင်းထောင်စနစ်ကိုရာဇဝတ်ဂိုင်းတစ်ခုအသွင်ဖြစ်စေတယ်လို့လည်းပြောဆိုထားပါတယ်ရာထူးကဆိုင်းငံ့ခံထားတဲ့အချင်းဦးစီးဌာနအကြီးအကဲဂျယ်ရယ်ဘန်တက်နောက်အချင်းထောင်လုံခြုံရေးအရာရှိရီကာရိုဇူလူတာနဲ့အောက်တိုဘာလ3ရက်နေ့ကပါစီဘဲမာဘာစာကိုတနက်နေ့ပြစ်ခတ်မှုမှာအဓိကတန်တရာရှိသူတွေကိုအမှုဖွင့်ထားတာဖြစ်ပါတယ်။မူမမန်းတဲ့လောက်ရက်တွေနဲ့အဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ဘန်တက်နဲ့တခြားသောတာဝန်ရှိသူတွေကိုတရင်တောင်မာဘာစာကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ။ပါစီလက်ပစ်ဆိုတဲ့နာမည်နဲ့အတန်းလွင့်တရင်တောင်မာဘာစာကဖိလစ်ပိုင်မှာအခုနောက်ဆုံးတပ်ဖြတ်ခံရတဲ့မီဒီယာသမားတဦးလည်းဖြစ်ပါတယ်ရှင
်။ Facebook လူမှုကွန်ရက်ရဲ့မိခင်ကုမ္ပဏီ Meta ဟာဒီသတင်းပတ်ထဲမှာပဲဝန်ထမ်းအမြောက်အများကိုအလုတ်ကနေစတင်ပြီးရက်ဆဲဖို့ပြင်ဆင်နေတယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။ The Wall Street Journal ကနေပထမအဦးဆုံးဖော်ပြတဲ့အဲ့ဒီအကြောင်းသတင်းထဲမှာထောင်ထဲကြီးရှိကြတဲ့ဝန်ထမ်းတွေကိုအလုတ်ရက်ဆဲတော့မယ်လို့ယူဆရပြီးဒါဟာဆိုရင်ကုမ္ပဏီရဲ့တက်တန်း session နဲ့အတွင်ပထမအဦးဆုံးအများဆုံးအလုတ်ရက်ဆဲတာဖြစ်ပါတယ်။လာမယ့်ဗုဒ္ဓနေ့လောက်မှာစတင်ပြီးအလုတ်ရက်ဆဲတာတွေဖြစ်လာလိမ့်မယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီး Facebook ရဲ့မိခင်ကုမ္ပဏီ Meta ဘက်ကတော့တစုံတရာမှတ်ချက်ပေးတာမရှိပါဘူး။မကြာသေးခင်လတွေတုန်းကနည်းပညာဆိုင်ရာကုမ္ပဏီတွေဖြစ်ကြတဲ့ Twitter, Microsoft, Lyft နဲ့ Stripe တို့မှာဝန်ထမ်းတွေကိုအလုတ်ကနေရပ်ဆိုင်းခဲ့ကြပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တဲ့တွေကိုမှတ်တငေထိုင်တဲ့ကိုခင်မောင်စိုးမင်းတို့တင်ပြခဲ့တာပါရှင်။ VOA American အတန်းရဲ့ဒီကနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ3049နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်။မြောက်ကိုရီးယားနိုင်ငံကနေမကြုံဖူးလောက်အောင်ခုတလောဒုံးကျည်တွေပြစ်လို့နေပြီးတော့နောက်ထပ်ဒုံးကျည်6ဆင်းကိုလည်းပင်လယ်ထဲပြစ်ပြခဲ့ပါတယ်။ဒါဟာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံစီရေပူရယ်လေ့ကျင့်မှုတွေဆက်လုပ်တဲ့အပေါ်ကင်ဂျုံအွန်းအစိုးရကပြန်လည်စွာတုံ့ပြန်လိုက်တာပါ။ VOA ရဲ့ပင်တဂွန်စစ်ဌာနချုပ်ဆိုင်ရာသတင်းထောက်ကလာပတ်ပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ်ရှင်
။မြောက်အမေရိကတိုက်အထိရောက်မဲ့နျူကလ িয়ার လက်နက်တွေဘူးတည်ဆောင်မှုရည်ရွယ်တည်ဆောက်ထားတဲ့တိုက်ချင်းပြစ်ပယ်ထိန်တပ်ဒုံးကျည်သတင်းကိုမြောက်ကိုရီးယားကပြစ်လွှတ်ခဲ့တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတောင်ကိုရီးယားကာကွယ်ရေးဝန်ကြီးကိုပင်ဒဂွန်စစ်ဌာနချုပ်မှလက်ခံတွေ့ဆုံပြီးနိုင်ယူပိုင်းအကြောင်းမှာပဲမြောက်ကိုရီးယားကအခြားဒုံးကျည်၅စင်းနဲ့အတူအဲ့ဒီတိုက်ချင်းပြစ်ဒုံးကျည်ကိုပြုလုပ်ပြပြီးပြင်းထန်စွာတည်ပြေးလိုက်တာပါ။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီဂျွန်ဆွပ်ကအခုလိုတုံ့ပြန်ပါတယ
် Secretary Austin and I affirm that any nuclear attack by the
တာရိုပြစ်နျူကလ িয়ার လက်နက်အသုံးပြုမှုအပါအဝင်မြောက်ကိုရီးယားရဲ့နျူကလ িয়ার တိုက်ခိုက်မှုမှန်သမျှကိုဘယ်လိုမှလက်ခံမှာမဟုတ်ဘူးဆိုတာဝင်းကြီးအော်စတင်ရောကျွန်တော်ပါအခိုင်အမာပြောလိုပါတယ်ရလအဖြစ်မဟာမိတ်နိုင်ငံအားလုံးရဲ့ပြတ်သားတဲ့တုံ့ပြန်မှုကိုရင်ဆိုင်ရမှာဖြစ်ပြီးကင်ဂျုံအန်းအစိုးရအဆုံးသတ်သွားစီမှာဖြစ်ပါတယ်
ကိုရီးယားကျွန်းဆက်မှာကြီးမားတဲ့ဘူးတွဲစီလီချင်းမှုကိုထပ်တိုးပြီးလှုပ်သွားမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုကာကွယ်ရေးဝန်ကြီးနှုတ်ဦးစလုံးကကြေညာခဲ့ပါတယ်။ဒါဟာအင်မတန်မှားယွင်းတဲ့ဆုံးဖြတ်ချက်လို့နောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းကပြောပါတယ်။ David Maxwell ဟာ Foundation for Defense of Democracy ဘူဝါဒလိလာရေးအဖွဲ့ကဖြစ်ပါတယ
်။ What they're in effect doing is showing Kim Jong Un
တကယ်တော့ Kim Jong Un လုပ်နေတာကိုကြည့်လိုက်ရင်သူရဲ့မဟာဗျူဟာကြဆွနေရကိုပြသနေပါတယ်။သူရဲ့မဟာဗျူဟာတွေကြဆွလေလေသူ့အနေနဲ့မခံမရနိုင်ပူဖြစ်လေလေပါပဲ
။2000ကျောင်းနဲ့2019စမ်းသပ်မှုတွေလုပ်ပြီးတဲ့နောက်နောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့နောက်ဆုံးအဆင့်ပြင်ဆင်နေတယ်ဆိုတာကိုတောင်ကိုရီးယားနဲ့အမေရိကန်တာဝန်ရှိသူတွေလာပေါင်းအတော်ကြာသတိပေးခဲ့ကြပါတယ်။မကြသေးခင်ကဒုံးကျည်ပြစ်လွှတ်မှုအပါအဝင်နောက်ကိုရီးယားရဲ့နျူကလ িয়ার ရန်စားမှုတွေကိုကြည့်ရင်နောက်ကိုရီးယားကတောင်ကိုရီးယားကိုတိုက်ခိုက်လာမဲ့အန်ဒီယေကိုအမေရိကန်နဲ့တောင်ကိုရီးယားပူးပေါင်းတက်အင်အားစုကတားဆီးနိုင်ခြင်းမှတားဆီးနိုင်လိမ့်မယ်လို့အမေရိကန်ဘူအရဝေဖန်သူတွေကသုံးသပ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကခုလိုပြောပါတယ
်။ I believe that they are deterred from attacking
နောက်ကိုရီးယားရဲ့တိုက်ခိုက်မှုကနေသူတို့ကာကွယ်နိုင်မယ်ဆိုတာယုံပြီးသားပါ။နျူကလ িয়ার လက်နက်ဖြန့်ချမဲ့အခြေအနေကိုသူတို့တားဆီးမယ်ဆိုတာကျွန်တော်ရောတောင်ကိုရီးယားကပါယုံကြည်ထားပါတယ်။
ဒီလိုအာမခံပြောဆိုမှုတွေရှိပေမဲ့လည်းလေကြောင်းအန်ရဲ့အချက်ပေးအိုအော်တန်တွေဆွဲပြီးတတိပေးနေရတဲ့ဂျပန်နဲ့တောင်ကိုရီးယားနေရာတချို့ကပြည်သူတွေကိုတော့စိုးရင်ပူပန်စိတ်ကြာသွားအောင်လုပ်နိုင်အောင်မှာတော့ဟုတ်သေးပါဘူးခင်ဗျာ
။ကိုညာဝေအောင်ပါရှင်တောတာရှင်များရှင်2022ခုနှစ်ကမ္ဘာဖလားပွဲကိုကာတာနိုင်ငံတို့ဟာမြို့မှာကျင်းပတဲ့အခါလာရောက်ကြည့်ရှုကြသူတွေတွားရောက်လက်ပတ်နိုင်မဲ့ကာတာရာရွာကိုတည်ထားပါတယ်ရိုက်တာသတင်းဌာနနဲ့အတူဒီရွာကလေးကိုတွားရောက်ကြည့်ရှုရအောင်ပါဦးတင်မောင်တန်တင်ပြထားပါတယ
်ကမ္ဘာဖလားဘောလုံးပြိုင်ပွဲကျင်းပမဲ့ကာတာနိုင်ငံဒိုဟာမြို့ရဲ့ကာတာရာယဉ်ကျေးမှုရွာကအလဲလာကြသူတွေကိုကြိုဆိုနေပါတယ်ကာတာနိုင်ငံကကမ္ဘာဖလားကိုပထမဆုံးချိန်အင်ရှင်အဖြစ်လက်ခံကျင်းပတာပါဒီရွာမှာဇက်ယုံကန်ကြီးခမ်းမနဲ့ပကြီးပြကန်းတွေဥယင်တွေစားတော့ဆိုင်တွေဗလီနဲ့လူလုထားတဲ့တောင်ကုန်းတွေရှိကြပါတယ်ဒါတွေကကာတာနိုင်ငံရဲ့မြို့တော်မှာအတွေ့ရနေတဲ့အဆောက်အုံတွေဆိုပါတော့ကန်ကြီးကတမိုင်နီနီဓမ္မမုတ်10ကီလိုမီတာခွဲကျယ်ပါတယ်ကာတာရောရွာနဲ့ပတ်သက်ပြီးဒီရွာဖောင်ဒေးရှင်းရဲ့လူလူဆက်ဆံရေးညွှန်ကြားမှုဆလမ်မာကော့အယ်မရီကအခုလိုပြောပါတယ်
انت ميزت كتارا ايضا بالشكل المعماري الجميل بالشكل
كاتاراغو ထူးခြားစေတာကလှပတဲ့ပြီးတုကပုံစံပါဒီပုံစံကယဉ်ကျေးမှုမျိုးမျိုးကိုကိုးစားပြုပါတယ်ကမ္ဘာကြီးသားတွေလာလေဖို့ဖြစ်စေမဲ့နောက်အရေးကြီးတဲ့တစ်ချက်ကတော့ကာတာရာတောင်ကုန်းတွေနဲ့ဥယျာဉ်တွေပါကမ္ဘာဖလားဘောလုံးပြိုင်ပွဲကိုနိုဝင်ဘာ20ကနေဒီဇင်ဘာ18အထိကျင်းပမှာဖြစ်ပြီးလက်မှတ် 1.45 တန်းရောင်းချထားပြီလို့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကဩဂုတ်လကပြောခဲ့ပါတယ်အယ်မရီကအခုလိုဆက်ပြီးပြောပါတယ
်ကတ်ဆလ်အာလမ်2022ရာဟီကွန်ဖူရ်ဆာ
ကတ်တရာယွာကိုထင်အောင်ပြသဖို့အလွန်အရေးကြီးတဲ့အခွင့်အလမ်းကို2022ကမ္ဘာဖလားကပေးလိုက်တာပါဒီပွဲမှာယဉ်ကျေးမှုနဲ့အမှုပညာဆိုင်ရာပြသချက်မျိုးမျိုးရှိမှာပါဒီအားကစားပွဲနဲ့ဆက်ဆက်နေတဲ့လုံဆောင်စရာအမျိုးမျိုးထည့်ထားတဲ့အစီအစဉ်လဲကျွန်တော်တို့မှာရှိပါတယ ်ပြပွဲတွေဂီတပွဲတွေနဲ့ရင်ကျေးမှုမျိုးစုံအလုံယုံဆွေးနွေးပွဲလိုကြည့်ရှုလှုပ်ဆောင်စရာပွဲအမျိုးမျိုးကိုဒီရွာကပြင်ဆင်ထားပါတယ်။ကမ္ဘာဖလားကိုမူလစီစဉ်ထားတဲ့ရက်ထက်တရက်စောဖွင့်လှစ်မှာဖြစ်ပါတယ်။အင်ရှင်ကာတာနိုင်ငံကအီကွေဒိုနဲ့နိုဝင်ဘာလ20တနင်္ဂနွေနေ့မှာရှင်ပြိုင်ကစားမှာပါ။ပုံမှန်အားဖြင့်ဆိုရင်တော့ကမ္ဘာဖလားဘောလုံးပွဲကိုဂျွန်ဂျူလိုင်မှာကျင်းပတာဖြစ်ပေမဲ့နှွေးအပူကြောင့်အခုလိုနှစ်ကုန်ပိုင်းကိုရွှေ့ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဥတီမောင်သားမရှင်ခုတော့တဘာဝပဝန်ကျင်ဆိုင်ရာဆောင်းမတွေပဲဆက်ရအောင်ပါရေအရင်အမြင့်ရှာပါလုံးလာတဲ့ဂျော်ဒန်နိုင်ငံမှာတဲကန္နာရမြေတွေပိုးပြီးတော့ကျေပြန်လာတဲ့ကြိုတာတွေကိုထိန်းထားနိုင်ဖို့နီလန်းသစ်တမျိုးနဲ့ကြိုးပမ်းနေကြပါတယ်လက်ရှိကျင်းသုံးနေတဲ့ဆက်ပြိုရေးနီလန်းတွေနဲ့ဥရယာတီပြောင်းလဲမှုအကျိုးဆက်တွေကြောင့်ကမ္ဘာဒေသတချို့မှာပိုးပြီးတော့ပူပြင်းချောက်သွေ့ပြီးတော့ဖုံးဆိုးမြေတွေပေါ်လာနေတယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာတရမှာဖော်ပြထားပါတယ်အပီတရင်းကိုအခြေခံပြီးတော့ကုဇော်ဝင်းလိုင်းတင်ပြထားပါတယ်
ကမ္ဘာမှာရေရှားဆုံးနိုင်ငံတစ်ခုအပါအဝင်ဖြစ်တဲ့ဂျော်ဒန်နိုင်ငံကမြေစီဩဇာကျော်ဝခဲ့တဲ့မြေတွေပျက်စီးလာနေတာကိုပြန်လည်ပြုပြင်ထိန်းသိမ်းနိုင်ရေးဒေသကနေကြိုးပမ်းနေကြတာပါဥရုယာတိပြောင်းလဲမှုအကျိုးဆက်ကြောင့်ပျက်စီးလာနေတဲ့မြေနေရာတွေမှာဒေသမျိုးရင်းသစ်ပင်တွေပြန်လည်စိုက်ပျိုးပြီးခိမိရေပေးတဲ့စနစ်နဲ့ပြုပြင်ဖို့ကြိုးပမ်းလာကြတာဖြစ်ပါတယ် တဲကနာယမြေကျယ်မလာရေးလုတ်ကင်နေတဲ့ကုလသမဂ္ဂအေဂျင်စီ UNCCD ကထုတ်ပြန်လိုက်တဲ့နောက်ဆုံးစီရင်ခံစာအရတဲကနာယမြေဒီပိုကျယ်ပြန့်လာဖို့ရှိကြောင်းခမန်းဖော်ပြထားတာပါကဘာတဝမ်းမြေဧရိယာ40ရာခိုင်နှုန်းလောက်ပျက်စီးနေပြီးစပ်ပြိုးရေးစနစ်ရေးစီမံခန့်ခွဲမှုမိုင်းတွင်းလုပ်ငန်းလူနေအိမ်ယာတိုးချဲ့မှုစတာတွေကြောင့်ဒီလိုအခြေအနေတွေပေါ်ပေါက်လာတာလို့အစိုးရခန္ဓာမှာဖော်ပြထားပါတယ်ဂျော်ဒန်နိုင်ငံကခြောက်တွေ့လာတဲ့ဘာဒီယာဒေသနေတဘာဝပတ်ဝန်းကျင်ရေးလှုပ်ရှားတက်ကြွသူတွေကလည်းနေရာထပ်ပြီးမပြည့်စည်အောင်ကြိုးပမ်းနေကြပါတယ်
Jordan is mostly arid and semi arid
ဂျော်ဒန်နိုင်ငံဒေသအများစုက6တွေ့ပါတယ်မြေ area 90ရာခိုင်နှုန်းလောက်ကအဲ့ဒီလို6တွေ့မြေတွေဖြစ်ပြီးတော့10ရာခိုင်နှုန်းလောက်မှာတစ်တောတွေရှိပါတယ်ဒါကြောင့်လဲမြေတွေခြုံနေပေါက်တဲ့နေရာပဲဖြစ်ဖြစ်တစ်တောတွေရှိတဲ့နေရာပဲဖြစ်ဖြစ်မြေ area အများစုကပျက်စီးလာတာပ
ါဝါဒီလူမှုအဖွဲ့ကဥရုယာဒီပြောင်းလဲမှုဒဏ်ခံနိုင်မဲ့မြေယာပြုပြင်ထင်းထင်းရေးလုပ်ငန်းလုပ်ကိုင်နေတာဖြစ်ပါတယ
် Most of the water
ကျွန်တော်နိုင်ငံထဲကမြေရိုင်းပင်တွေပေါက်တဲ့ area အခြေအဝန်းကြောင့်ဒီအပိုင်းကိုအာရုံစိုက်ပြီးတော့ဖုံဆိုးမြေတွေမှာအဲ့ဒီမြက်တွေပြန်ဆက်ရင်ကောင်းမယ်လို့စဉ်းစားဖြစ်တာပါဒါမှပဲမြေယာတွေပြန်ပြီးတော့ပြုပြင်ထင်းထင်းနေမှာဖြစ်ပါတယ်ဒေသမျိုးရဲ့အပင်တွေစိုက်ထားရင်မြေအောက်ရေတွေလည်းပြန်ပြီးတော့ပြည်လာမှာဖြစ်ပါတယ
်ပျက်စီးလာတဲ့မြေတွေပြုပြင်ထင်းထင်းရေးကစီးပွားရေးအတွက်လည်းအထောက်အကူဖြစ်စေနိုင်ပါတယ်ဥရုယာဒီပြောင်းလဲမှုအကျိုးဆက်ကိုအာယုံဆိုင်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲအလုတ်ကင်သစ်တွေပါဖန်တီးပေးနိုင်ပြီးလူအပ်ချက်များတဲ့လူမှုအသိုက်အဝန်းတွေအတွက်လည်းစာနာရိတ်ခါအရေးဖြည့်ရှင်းပေးရာရောက်ပါတယ်။ဘာဒီယာဟာဂျော်ဒန်နိုင်ငံမှာအခြေဆုံးဒေသဖြစ်ပြီးတောင်ကုန်းနေနဲ့အနောက်ဖက်တောင်တန်းနေအထိရောက်ပါတယ်။ဒီဒေသမှာမိုးရွာလိုက်တိုင်းမိုးရေအများစုကတခြားနေရာတွေကိုစီးထွက်ကုန်ပြီးရေလောင်တမန်အထိစီးဆင်းလာတဲ့ရေအများစုကလည်းရေငွေ့တွေပြန်ကုန်တာများတယ်လို့မူဆာကပြောပါတယ်ဒါကြောင့်လဲမိုးရွာချတဲ့နေရာမှာတွင်ရေဝတ်နေအောင်လုပ်ပြီးအရည်သွေးမြင့်အပင်မျိုးစေ့တွေချထားဖို့အလွန်အရေးကြီးတယ်လို့လဲသူကပြောပါတယ်ဝါဒီအဖွဲ့ကပြိုးပင်လုပ်ငန်းအတွက်အမျိုးသမီးတွေကိုခန့်ထားပါတယ်ဆာဟာပြိုးပင်လုပ်ငန်းမှာတစ်နှစ်ကိုပြိုးပင်တသိန်းခွဲထွက်ပြီးအချင်းပြည့်ဝန်တာ9ဦးနဲ့တစ်နှစ်ကိုရာသီအလုတ်သမား1000လောက်အလုတ်ပေးထားနိုင်ပါလေ
။ကျမတို့ကဘာစရာစားရပါ။တရိစံမွေးမြူရေးလည်းလုပ်ပါရဲ။ဒါကြောင့်မြက်ပင်တွေပေါက်တဲ့ဒေသကိုကူးဆိုက်ရပါရဲ။အဲ့ဒီနေရာတွေဘလောက်အရေးကြီးတယ်လဲဆိုတာကိုဒေသခံတွေကြအသိပညာပို့ပေးဖို့လိုပါရဲ။အဲ့ဒီနေရာမှာတရိစံတွေရဲ့စကြက်မြေတွေလည်းဖြစ်တဲ့အတွက်တဲကန်နာရတွေကျဲမလာအောင်လုပ်ရမှာပါ။ဒီလိုမလုပ်ရင်တော့အချိန်နဲ့အမျှဖုံးဆိုးမြေတွေကကျဲလာပါလိမ့်မယ်။
ဂျော်ဒန်နိုင်ငံကအဲ့ဒီလိုဒေသမှာနစ်စင်မိုးရေခြင်းကဖြမ်းမြ200မီလီမီတာတောင်မရှိဘူးလို့အီကာရာစိုက်ပျိုးရေးသုတေသနဌာနကပြောပါတယ်။စကြက်မြေတွေကိုအလွန်အကျွံအသုံးပြုတာအပါအဝင်ဥရုယာဒီပြောင်းလဲမှုကြောင့်ဂျော်ဒန်နိုင်ငံမှာဖုံးဆိုးမြေတွေတိုးလာတာလို့လည်းပြောပါတယ်။ဝါဒီအဖွဲ့ရဲ့လုံခြုံရေးအစီအစဉ်တွေထဲမှာဒေသမျိုးရင်းအပင်၄မျိုးကိုမြို့တော်အာမန်အရှိဘက်56မိုင်အကွာလောက်မှာရှိတဲ့ဆဘာဘေးမဲ့တောထဲမှာစိုက်ပျိုးဖို့လည်းပါပါတယ်။စင်းဆူတဲ့မြေတွေကတဲကန်တာရကျယ်မလာအောင်လဲဟန်တားနိုင်တယ်လို့မြေအောက်ရေတိုးလာဖို့အတွက်လဲအထောက်အကူဖြစ်ပါတယ်။ဇီဝကေဟာစနစ်တစ်ခုမှာပါတဲ့အင်းဆက်ပိုးမွားနဲ့တရိတ်ဆန်တွေမကရေရရှိရေကိုပါဝါဒီကဆောင်ရွက်နေကြတာဖြစ်ပါတယ်။ဒီကြိမ်သာရေလောင်းမှုလိုတဲ့လက်ရှိစိုက်ထားသမျှအပင်8500ခန့်လုံးရှင်ပါတယ်။ရေရှားတဲ့နိုင်ငံမှာနေထိုင်တဲ့လူဦးရေက 1.3 ဘီလီယံရှိတယ်လို့လဲကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လဲစနေခါပြလတ်မှုမဖြစ်မနေနေရပြောင်းရွှေ့မှုနဲ့ဥရုယာတိပြောင်းလဲမှုကြောင့်ရောမြေယာစီမံခန့်ခွဲမှုအားနည်းနေစေဖြစ်တဲ့အတွက်ကြောင့်ပါအပင်နဲ့တရိတ်ဆန်မျိုးစိတ်တွေရှင်တန်ရေးပုံမှုခက်ခဲလာမယ်လို့လည်းအစိုးရခန်းစာမှာသတိပေးထားပါတယ်။လာမယ့်2039ခုနှစ်အရောက်မှာမိုးခေါင်ရေရှားမှုကြောင့်နေရစွန့်ခွာရသူတန်း900ဝန်းကျင်ရှိမယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒါကြောင့်လည်းဖွံ့ဖြိုးဆဲတိုင်းပြည်တွေမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်လျှော့ရေးနဲ့ပြုပြင်ရေးပေါ်မအကောင်းလာအောင်ရမုံငွေတွေပို့ချပေးထားဖို့ UNCCD ရဲ့အစီရင်ခံစာမှာတိုက်တွန်းထားပါတယ်။တင့်တော်တဲ့ရမုံငွေတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပုံမကောင်းမွန်တဲ့ရေစီမံခန့်ခွဲမှုနဲ့ခင်မီစိုက်ပျိုးရေးနည်းလမ်းတွေလုတ်ကင်လာမယ်ဆိုရင်ဇီဝကေဟာစနစ်ပျက်စီးမှုနှုန်းကျဆင်းလာပြီးမြေအီအတွေးကောင်းမွန်လာနိုင်တဲ့အတွက်တည်နံတွေအထွက်တိုးလာနိုင်တယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။အဲဒီလိုအကျိုးရလဒ်မျိုးကိုအာဖရိကမြောက်ပိုင်းနဲ့ Sub-Saharan Africa အရှေ့လယ်ပိုင်းနဲ့လက်တင်အမေရိကနိုင်ငံတွေမှာတွေ့မြင်ခံစားရလိမ့်မယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဂျော်ဒန်နိုင်ငံလိုပဲမက္ကဆီကိုအမေရိကန်နဲ့ဘရာဇီးလ်အပါအဝင်ညီယာထင်းထင်းရေးစုပေါင်းလုပ်ကိုင်နေတဲ့အာဖရိကတိုက်ထက်က Great Green Wall အစီအစဉ်ပါ၁၇နိုင်ငံတို့ကလည်းတင်ကန်တိုင်းရမြေကျေပြမလာရေးအသီးသီးဆောင်ရွက်နေကြတာဖြစ်ပါတယ်ခင်ဗျာ
။ချိုရာနိုင်ငံတဲကတဲကန်တိုင်းရမြေတွေကျေမလာရေးဆောင်ရွက်နေတဲ့အကြောင်းကိုစောဝင်းလိုင်းတင်ပြသွားတာပါရှင်။ခုတော့ဘရာဇီးနိုင်ငံတဲကအီယာမ၅ကြီးတွေအကြောင်းတင်ပြပါမယ်။ဘရာဇီးနိုင်ငံကအမေဇုန်တောထဲမှာပျောက်ကွယ်နေခဲ့တဲ့အီယာမ၅ကြီးတွေပြန်တွေ့လာနေရပါတယ်။ပေါင်ချိန်440အထိအလေးချိန်ရှိတဲ့ဥပဒေမဲ့အလွန်အကျွံဖန်စီရာကမြို့တော်လူနေပါဖြစ်ခဲ့ရတဲ့အမေဇုန်တစ်တော်ကြီးကငါကြီးတွေကိုဒေသခံတိုင်းရင်းသားတွေအကူအညီနဲ့ပြန်လည်ထိန်းသိမ်းခဲ့တာပါ။ AP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးတင်ပြထားပါရရှင်
။ဘရာဇီးနိုင်ငံမှာဥပဒေမဲ့ငါဖန်စီမှုတွေများပြားသလိုထိန်းသိမ်းဆောက်ရှောက်ထားတဲ့တောတောင်တွေမှာတရားမဝင်တိုက်ခိုက်လဲမှုတွေပြီးရင်ဒုတိယအများဆုံးရာဇဝတ်မှုလည်းဖြစ်ပါတယ်။ဒီအတွက်လည်းဖီရာရူကူအီယာမငါကြီးတွေကိုထိန်းသိမ်းဆောက်ရှောက်တဲ့ဒေသခံတွေရဲ့ကြိုးပမ်းမှုတွေကိုတပတ်တလန်းကအကူအညီပေးနေတယ်လို့အမေရိကန်နိုင်ငံကအကူအညီပေးရေးအစီအစဉ် USAID ရဲ့ဘရာဇီးနိုင်ငံဆိုင်ရာဒါရိုက်တာထက်ကားကပြောပါတယ်
။ We're working with them with the Peter Ruku fish, which is a very large fish that was almost extinct about 20 years ago.
ဘုံငယ်နှစ်ပေါင်း20လောက်ကမျိုးတွန်းလူနီပါဖြစ်ခဲ့တဲ့ပီရာရူကူအီယာမငါးကြီးတွေကိုထိန်းသိမ်းရမှာကျွန်တော်တို့လက်တွဲကူညီနေပါတယ်အွေရောက်တဲ့ငါးကြီးတွေရဲ့30ရာခိုင်နှုန်းလောက်ကိုသာဖမ်းဆီးတဲ့အစီအစဉ်ကြောင့်အခုခါကောင်းရီတိုးလာနေသလိုဒေသခံတွေလည်းဈေးကွက်မှာပိုရောင်းချလာနေပါတယ
်လူပေါင်း3000ခွဲလောက်အမိပြုနေရတဲ့ဟူဝါမြစ်ထဲမှာပီရာရူကူငါးကြီးတွေကိုထိန်းသိမ်းဆောက်ရှောက်တဲ့အနေနဲ့အရေးအတွက်ကန့်သက်ဖမ်းဆီးပြီးနှစ်စဉ်မြေကြီးအနေဆုံးရောက်လေရှိတဲ့စက်တင်ဘာလလောက်မှာဖမ်းဆီးလေရှိပါတယ်ထူးထူးခြားခြားရင်းမျက်နှာပြင်ပေါ်ကိုတက်ပြီးသက်ရှူလို့ရှိတဲ့ပီရာရူကူငါးကြီးတွေကိုတော့ဒေသခံငါးဖန်သမားတယောက်နဲ့သူတွေစီတယောက်ကစောင့်ကြည့်ရေးတွက်လို့ရှိကြရာကအခုခါဒီနည်းကိုအစိုးရကလည်းလက်ခံလာပါပြီငါးကောင်ကြီးမှတ်တမ်းတင်တဲ့အစီအစဉ်ကိုတော့အတိမတ်ပြုလက်မှတ်ရထားတဲ့ငါးဖန်သမားတွေကနှစ်စဉ်လုပ်လို့ရှိပါတယ်တတ်မှတ်ထားတဲ့နေမြေတွင်းကငါးတွေရဲ့30ရာခိုင်နှုန်းကိုသာဖန်ဆီးဖို့လည်းဥပဒေနဲ့ပြဋ္ဌာန်းထားတာပါငါးတွေကိုထိန်းသိမ်းဆောက်ရှောက်မှုတွေကိုတော့အဆက်မပြတ်လုပ်ဖို့လိုတယ်လို့လည်းမီဒီယိုဟူဝါထင်းသေးလုပ်ငန်းအခြေခဲမနိုဆီဗာတကွန်ဟွာကပြောပါတယ
်။ Então essa é uma atividade o ano inteiro, que é a parte de monitoramento e uma atividade que requer muito
ဆောင်ကြီးရတဲ့အလုပ်ကတစ်နှစ်ပတ်လုံးလုပ်ရပါတယ်။တည်တည်ကြကြဖြစ်အောင်လဲနှစ်ကြတဲ့အခြေခံအဆောက်အအုံတွေလိုအပ်ပါတယ်။ကျွန်တော်တို့ဖလီတွေမှာတော့ဓာတ်ဆီမသုံးပါဘူး။ငါးရီအတွက်ညဉ့်ဉန်းမှုတွေဖြစ်မှာဆိုရကြောင်းဓာတ်ဝိတ်လောင်စာကိုပဲသုံးပါတယ်
။အကန့်အသတ်နဲ့ငါးဖက်နဲ့အစီအစဉ်ကြောင့်ကောင်းရီတစ်ဖြည်းဖြည်းပြန်တိုးလာရမှာ2012ခုနှစ်တုန်းကဒေတာတွေမှာကောင်းရီ1335ကောင်ပဲရှိခဲ့ရတာကပြီးခဲ့တဲ့နှစ်ထဲမှာတော့4092ကောင်အထိမှတ်တမ်းတင်နိုင်ခဲ့ပါတယ်။တခြား9ကောင်တွေမပါပဲအီယာမ9ကြီးတွေကိုပဲဖမ်းဖို့ဒေတာကန်တွေကပိုက်ကျဲကျဲကြီးတွေကိုကိုယ်တိုင်ဖန်တီးကြရပါတယ်။ငါးတွေကိုရောင်းချရကနေရရှိလာတဲ့ဝင်ငွေတွေကိုလည်းဒေတာကန်လူမှုတိုင်းဝန်းအတွက်ခွဲဝေသုံးစွဲကြပါတယ်။ဖက်စီရမိတဲ့ငါးတွေကိုတော့ဆပ်ပေါလိုဘရာဇီးလီးယားပါဝင်မြို့ကြီးတွေအထိတင်ဖို့ရောင်းချပါတယ်ထုတ်လုပ်မှုလုပ်ငန်းတွေအားလုံးကိုတော့ဒေသခံအဖွဲ့အစည်းဖြစ်တဲ့ Espro ကတာဝန်ယူရကြောင်းဂျားပွဲစားတွေအမျက်ထုတ်မဲ့ရန်ကလည်းကင်းဝေးသွားပါတယ်ပီရာရူကူ AM 5G တွေရှိရာမီဒီယိုဟူဝါဒေသအခုချိန်ထိတော့တစ်တောပြုံးတိမှုဘေးကကင်းလွန်နေသလိုအမေဇုန်တစ်တောကြီးမီးဖိတဲ့နယ်ထဲမှာမပါပဲလွမြောက်ခဲ့ပါတယ်ဒါမှမဟုတ်အမေဇုန်တစ်တောမီးဖိကြောင်းမီးခိုးတွေဖုံးလွှမ်းနေတာကြောင့်ချင်းချောက်မှုအန္တရာယ်တွေကတော့ရှိနေစေဖြစ်ပါတယ်ခင်ဗျာ
အမေဇုန်တတော်ကြီးထဲကအေယာမ၅ကြီးတွေအကြောင်းကိုအောင်လင်းဦးတင်ပြသွားတာပါရှင်။သတ္တရှင်များရှင် VOA ကထုတ်လင့်ထားတဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website မှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။ VOA ကထုတ်လင့်ပေးနေတဲ့ကျန်းမာရေး၊သိပ္ပံနဲ့နေပညာ၊အမျိုးသမီး၊ blogger တွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းစင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။မကြာခင်မှာ VOA ကထုတ်လင့်သွားမယ့်သတင်းစင်ကနာတွေကိုလည်းဆက်တိုက်ကြဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelta 70B Asia Bing Juru channel 101 တမမဟုတ် Timecom 6 Juru channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ Juru ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတောသားရှင်များ CPU အင်မာပိုင်းရဲ့အင်ကားနေမနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီတိလိုင်းဒိုမီတာ3049နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်း6မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တိုင်အောင်သတင်းလွန်အပစင်ကားတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးသတင်း6မှတ်စုနဲ့ဆက်ရအောင်ပါ။ပြည်ပရောက်မြန်မာနိုင်ငံသားတွေနိုင်ငံခြားငွေနဲ့လစာကိုပြည်တွင်းဖက်ကိုလွှဲရင်တဒေါ်လာကိုကျပ်30ထပ်ဆောင်ပေးမယ်။ထိုင်းနယ်စပ်ကတွင်းကုံအတွက်လဲဗန်စနစ်ကိုပဲတုံးတော့မယ်ဆိုတာလို့ထုတ်ပြန်ချက်တွေအပေါ်အမြင်အမျိုးမျိုးရှိနေပါတယ်။ရန်ကုန်ကသတင်းထောက်မစုကိုခုသားညုံကတင်ဆက်ထားပါတယ်ရှင
်။ဒီဘက်ရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လုခလာလာဝင်ငွေတွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုရင်အမေရိကန်ဒေါ်လာကိုမြန်မာငွေကျပ်30ထပ်ဆောင်းပေးမယ်ဆိုပြီးတော့မြန်မာနိုင်ငံဘူပန်ကအောက်တိုဘာလ28ရက်နေ့လောက်မှာကြေညာချက်ထုတ်ပါတယ်။ဒါလို့ပြန်ပို့တဲ့နေရာမှာနိုင်ငံခြားသုံးငွေအယောင်းဝယ်လိုင်စင်ရဗန်တွေကနေလွှဲပို့ဖို့လိုအပ်တယ်လို့အခုထပ်ဆောင်းပေးမယ့်ငွေကိုငွေထုတ်ယူတဲ့နေ့မှာချက်ချင်းဖြတ်သွင်းပေးမှာဖြစ်ကြောင်းလည်းကြေညာထားပါတယ်။ဒါလို့အပိုဆောင်းပေးဖို့အတွက်ဘူပန်ဘက်ကအောက်တိုဘာလ28ရက်မှာပုဂ္ဂလိကဗန်တွေကိုညွှန်ကြားခဲ့ပါတယ်။ဒါပေမဲ့လည်းဘူပန်ကအပိုဆောင်းပေးမယ့်ပမာဏဟာညီညွတ်ငွေလဲလဲနှုန်းအပေါ်မှာထပ်ဆောင်းပေးမှာလားဗန်ရီကပြီးတဲ့ငွေလဲနှုတ်အပေါ်မှာပူဆောင်ပေးမှလားဆိုတာကတော့ရှင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့လတွေတုန်းကတော့တင်မောသားတွေကိုပြင်ပငွေလဲနှုတ်အတိုင်းဗန်တချို့ကလဲပေးခဲ့တယ်လို့တင်မောကုမ္ပဏီတစ်ခုရဲ့ရရှိသူကပြောပါတယ
်။ဟိုသူကလဲနှုတ်ကိုထုတ်တယ်ဆိုလိုက်တဲ့အခါမှာဗန်ရှင်းရှင်းလင်းလင်းမပါဘူးတော့နောက်မှရှင်းရှင်းချက်တွေလိုက်ပို့တော့နော်။ခုလောလောဆယ်အဲ့တော့ဆိုင်လို့ပေါ့ကျွန်တော်ဒီကျွန်တော်လုံးကသူကသုံးတော့နေပြီလေခုဒီအောက်တိုဘာမှာ2450 2460နဲ့အဲ့လိုကျောပေါ်နေတယ်ပြလာတော့။ဟုတ်လားကျွန်တော်ဒီမှာစကားဝင်လာတဲ့အခါကျတော့30ပေးလားမပေးလားတော့ဒါတော့အဲ့လိုမှမသိဘူးနော်
။ဘူပန်ကနေပြီးတော့ထုတ်ပြန်တဲ့ထပ်ဆောင်းငွေပေးမဲ့စီစဉ်ဟာနိုဝင်ဘာလ1ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကသွင်းကုန်လုပ်ငန်းတွေမှာလည်းနိုဝင်ဘာလ1ရက်နေ့ကစပြီးတော့ဗန်စနစ်ကိုပဲအသုံးပြုသွားတော့မယ်လို့ကုန်သွယ်ဥစည်းထဏာကအမိန့်ထုတ်ပါတယ်။ဒါလို့ဆုံးဖြတ်ရတာဟာနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်ရေးအဖွဲ့ FATF ရဲ့အစီအစဉ်အပေါ်မှာလိုက်နာမှုတွေပိုပြီးတော့အားကောင်းအောင်လှုပ်ဆောင်တာဖြစ်တယ်လို့ကုန်သွယ်ဥစည်းရဲ့ကြေညာချက်ထဲမှာရေးသားထားပါတယ်။ငွေပေးချေတဲ့အခါမှာအရင်ကလိုဗန်စနစ်ကိုပဲအသုံးပြုမယ်ဆိုရင်အရင်ကလိုပုဂ္ဂလိကဟွန်ဒီငွေလဲစနစ်တွေထက်အဆင့်တွေပိုလာတာအချိန်ကျညာတာတွေဖြစ်လာနိုင်တယ်လို့လုံငန်းရှင်တချို့ကဗီဒီယိုကိုပြောပါတယ်။အထူးသဖြင့်ကထိုင်းကနေပြီးတော့ကုန်ပစ္စည်းတွေကိုအကျွေးနဲ့မှာယူနေရတဲ့လုံငန်းရှင်တွေအတွက်ပိုပြီးတော့ခက်ခဲသွားနိုင်တယ်လို့ထိုင်းမြန်မာနယ်စပ်လုံငန်းရှင်တွေကပြောပါတယ်။
ဒီမှာဒီကအဆင့်ကိုလိုက်လို့တော့ဆိုလို့ရှိရင်ဒီမှာဒီကောင်ပေးနိုင်ပြီးသွားတာပေါ့ဒါပြီးသွားတယ်ဆိုရင်တော့ဒါသူလုံးသွားပါတော့ဒါဆိုပြီးသွားပြီတဲ့ဒီလူတွေကလည်းတကယ်သိတယ်သူရှိတယ်တကယ်တော့ကြောက်ရတဲ့လူတွေသူတို့အဆက်တွေအတွက်သူပါတော့ပါလာပြီးတော့မရောက်တဲ့ခါမျိုးတွေဘယ်တော့မှမသိပဲပြောနေရတဲ့အနေအားလို့ဒီလိုပေါ့နော်
ဗန်စနစ်ကိုပဲတုံးပြီးတော့တွင်းကုန်အတွက်နိုင်ငံခြားငွေကြိုတွင်းဖို့ဆိုတာမှာပို့ကုန်ကရတဲ့ငွေကိုအရင်ဆုံးရှားမှာဖြစ်ပါတယ်။ငွေလဲနှုန်းမတည်ငြိမ်တာကြောင့်ဒီကိစ္စအတွက်နေဆက်ကုန်သူတွေကြားမှာညှိနှိုင်းဆွေးနွေးနေကြရတယ်လို့တွင်းကုန်လုံငန်းရှင်တဦးက VOA ကိုပြောပါတယ
်။ငွေကြိုဝယ်ရတော့မှာတော့ကျွန်တော်ဒီငွေရလိုင်းတစ်ခါဒီကအကြောင်းလေးရှိနေတာလေ။ဒီနေ့ဆိုရင်လည်း6300ဖြစ်သွားလိုက်6500လည်းဖြစ်သွားလိုက်6300လည်း3000ဖြစ်သွားတယ်အဲ့လိုဖြစ်ကြည့်ကြရင်တိုင်းငွေနေနေတာ။အဲ့ဒီကိစ္စအတွက်ရောအခုအလုံးအလောဒီဒီတိုင်းနဲ့အဲ့လိုမျိုးနော်ဒီလိုလောက်ကနေပါတော့အဲ့လိုရှိတယ်
ဟုတ်ကဲ့စစ်တပ်ကနေပြီးတော့အာဏာရယူပြီးတဲ့နောက်မှာလုပ်ငန်းရှင်တွေကိုနိုင်ငံခြားငွေကန်ဆောင်အသုံးပြုခွင့်နဲ့ပတ်သက်ပြီးတော့ဘူပန်ကနေပြီးတော့ကန့်တက်လာပါတယ်ပြီးခဲ့တဲ့2021ခုနှစ်ကုန်ပိုင်းမှာပုဂ္ဂိုလ်သွင်းကိုလုတ်ကင်နေတဲ့ကုမ္ပဏီအများပြားကိုဝင်ငွေစစ်ဆေးမှုတွေလုပ်ပါတယ်ပုဂ္ဂိုလ်ကရတဲ့နိုင်ငံခြားငွေတန်း900ကျော်ကိုစင်းရှင်းပေးဖို့ကုမ္ပဏီ600ကျော်ကိုဘူပန်ကသတိပေးခဲ့ပါတယ်ကုမ္ပဏီအကြံပေးလုပ်ငန်းတွေအနေနဲ့ခုနောက်ပိုင်းမှာလုပ်ငန်းဖျက်သိမ်းစင်းရှင်းလင်းတာတွေပို့ပြီးတော့လုပ်လာတယ်လို့ကုမ္ပဏီရေးရာကြမ်းပေးလုပ်ငန်း MES မှာလုပ်ကင်နေသူတွေက VUE ကိုပြောပါတယ်။နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကိုစိုးရိမ်လာတာကအခုလိုမျိုးနိုင်ငံခြားကုမ္ပဏီတချို့လုပ်ငန်းတွေဖျက်သိမ်းနေရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ကုမ္ပဏီရေးရာကြွမ်းကျင်သူတွေကပြောပါတယ်။ဒီလိုမျိုးလုပ်ငန်းဖျက်သိမ်းနေတဲ့ကုမ္ပဏီတွေတဲကိုနိုင်ငံတကာကလှူဒါန်းတဲ့ရမုံငွေနဲ့လေပတ်နေတဲ့ကုမ္ပဏီတွေပါတယ်လို့ပဲ နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကြောင့်ဆက်ပြီးတော့လဲပတ်လို့မရတော့တဲ့လုပ်ငန်းတွေလည်းပါနေတယ်လို့ကုမ္ပဏီမှတ်ပုံတင်ဝန်ဆောင်မှုလုပ်ငန်း MBS ရဲ့တာဝန်ခံတဦးကပြောပါတယ
် Based on ကျွန်တော်ရဲ့ client ရဲ့မှာပဲရှိနေဆိုလို့ရှိရင် new investment လုပ်တဲ့ဟာကဒီ after group မှာဆိုတော့တစ်ခုလောက်ပဲရှိပါတယ်ချက်သိမ်းနေရာတော့ဖြစ်သွားတယ်ချက်သိမ်းနေရာဟိုမနေ့ကတည်းက35ခုအဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ချက်သိမ်းကိုပို့ပြီးတော့ဟို more focus စားပြီးတော့ဟိုလုပ်ပေးနေရာဖြစ်တယ်ပေါ့နော်အဲ့ဒါတော့သိကောင်းကြပါဘူး
ငွေကြေးမှုတော့အပြောင်းလဲများတာငွေလဲနှုန်းမတည်ငြိမ်တာပို့ကိုအမှားအော်ဒါမရတာတွေကပြည်တွင်းကနိုင်ငံခြားကုမ္ပဏီတွေနဲ့ NGO ခြေပြု project တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။တချို့တရုတ်ကုမ္ပဏီတွေကတော့လုပ်ငန်းဖျက်သိမ်းတဲ့ကုန်ကြစည်းနဲ့နိုင်ငံအခြေအနေကိုဆက်ပြီးတော့စောင့်ကြည့်နေတယ်လို့ကုမ္ပဏီစီးရင်ရှင်းလင်းဖျက်သိမ်းရေးအရာရှိတူဖြစ်တဲ့ဦးအောင်မြင့်ထွန်းကပြောပါတယ
်။နိုင်ငံခြားကုမ္ပဏီဆက်များကတော့သူကဘယ်လိုဖြစ်ရလဲဆိုတော့စောင့်ကြည့်နေသေးတယ်ပေါ့ဗျာ။ဖျက်လိုက်တဲ့ကုန်ကြစည်းတွေအများကြီးတယ်ကြည့်ကြ။ဆိုတော့ညီမကကွန်ပျူတာနာကျွေးတယ်။ဒါမှဆက်နေတင်ရရင်ကွန်ပျူတာယူလာနဲ့ပြီးတော့တကယ်ပြီးပြရတာနဲ့သဘောများတယ်။အဲ့ဒါကြောင့်မကြိုက်ဘူး။အဲ့ဒါသူတို့အနေနဲ့ဆက်များစောင့်ကြည့်နေသေးပါဗျာ။အဲ့လိုပေါ့။ဒီငွေငွေရေးရှင်တွေပါလေကိုအဲ့လိုပေါ့။ကျွန်တော်ဘက်ကတော့ဒီချိန်နာပုံများတာအဲ့လိုပေါ့ကိုရေ။ချိန်နာဆိုတော့အဲ့လိုသူတို့အခြားဥရောပဆိုင်တော့နည်းနည်းတော့ဟောပြုပေးပါကြော်ရတာရေးသိချင်မဟုတ်ဘူးဆိုတော့ဒီဖြတ်သိမ်းနေချက်ချင်းထွက်မယ်ဆိုတဲ့ဟာတွေနည်းပါတယ်နော်။ဟုတ်
ကုမ္ပဏီစီးရှင်းလေးဖြတ်သိမ်းတာတွေနဲ့အတူလူမွေးစင်းခံယူလျှောက်ထားမှုတွေကလည်းရှိနေပါတယ်။ကုမ္ပဏီဖြတ်သိမ်းတဲ့လုပ်ငန်းတွေထဲမှာပြပအထည်ချုပ်လုပ်ငန်းတွေပါသလိုအများစုကတော့ဝန်ဆောင်မှုပြီးတဲ့ပြပကုမ္ပဏီတွေဖြစ်ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းထဲမှာပဲမြန်မာနိုင်ငံကနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်ရေးအဖွဲ့ FATF ကအမိမဲစင်းတက်မှတ်လိုက်လို့နိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေကမောက်ကမဖြစ်ကုန်မှာကိုစိုးရိမ်ပူပန်မှုတွေရှိနေပါတယ်။စစ်ကောင်စီဘက်ကတော့အမိမဲစင်းကနေပြီးတော့လွတ်မြောက်အောင်ဆောင်ရွက်သွားမယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းအခုလိုမျိုးနိုင်ငံခြားငွေလေးလံမှုဆရာနဲ့ပတ်သက်လို့ထုတ်ပြန်ချက်တွေအပေါ်မှာရှင်းလင်းလင်းမရှိတာရှိတယ်လို့ပဲသဘောရအမြင်တွေကလည်းမျိုးမျိုးရှိနေတယ်ဆိုတာဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတင်ဆက်လိုက်ရပါတယ်ခင်ဗျကျွန်တော်တားညွန့်ပ
ါပြည်ပငွေကြေးလဲလဲခွင့်ပေါ်အမြင်တွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတာကိုကိုသားညွန့်ဦးတင်ဆက်သွားတာပါရှင်အခုတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်တိုက်ပွဲတွေရှိနေတဲ့ရခိုင်ပြည်နယ်ရင်းကိုစားနပ်ရိက္ခာနဲ့ဆေးဝါးအပအဝင်ကုံစီတည်ယူမှုကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်ပြည်နယ်ရင်းမှာကုံစင်းနှုံတက်တဲ့ဒဏ်ခံနေရတယ်လို့ပဲကုံစီရှာပါမှုနဲ့လည်းကြုံနေရပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်ရင်းမြို့နယ်6ခုမှာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့ကူညီမှုကိုလည်းစက်တင်ဘာလလယ်ကတည်းကစစ်အာဏာပိုင်တို့ကရဆိုင်ထားတာပါရခိုင်လူထုရင်ဆိုင်နေရတဲ့စစ်ဝင်တွေအခြေအနေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတင်ရင်ထိုက်ကစူးစီးတင်ပြထားပါရရှင
် In Rakhine indiscriminate attacks and the use of landmines and mortar shellings as well as tight
ရခိုင်ပြည်နယ်ရင်းမှာမစင်ချင်တိုက်ခိုက်မှုတွေရေမြုံမိုင်းနဲ့လက်လက်ကြီးအသုံးပြုမှုတွေနဲ့အတူလုံခြုံရေးဆိုင်ရာတင်းကျပ်ဆောင်ရွက်မှုတွေနဲ့ဝင်းရောက်သွားလာခွင့်တပ်မြေကန့်သက်ချက်တွေကြောင့်လူတွေရဲ့အသက်ရှင်ရပ်တည်မှုမှာအန္တရာယ်တက်ရောက်စေသလိုအမှန်တကယ်လိုအပ်နေသူတွေထံကိုအကူအညီရောက်ရှိစေရမှာလဲအဟံ့အတာဖြစ်စေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကအောက်တိုဘာလ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာအသိပေးပြောဆိုသွားတာပါရခိုင်ပြည်နယ်ရင်းမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အတူပဲစစ်ကောင်စီဘက်ကရခိုင်ပြည်နယ်ရင်းကုံစီစီစဉ်မှုနဲ့ခီးသွွာလာမှုတွေကိုတမ်းမြေကန့်သက်ချက်အများအပြားချမှတ်ကျင့်သုံးနေတာပါကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့ရခိုင်ပြည်နယ်ရင်းစာနာမှုအကူအညီဖြန့်ဝေမှုကိုခေတ္တရပ်ဆိုင်ထားဖို့စက်တင်ဘာလ15ရက်နေ့မှာပြည်နယ်အဆင့်အာဏာပိုင်တို့ကကြီးညာချက်ထုတ်ပြန်တက်မြင့်ခဲ့ကြောင်းလဲ WFP ကသတင်းထုတ်ပါတယ် WFP ရဲ့အကူအညီတွေတက်မြင့်ခံရတဲ့ဒေသတွေထဲမှာဘူးဒီတောင်မောင်တော်ရတိတောင်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တို့ကခြေရွာ14ရာပါဝင်ပြီးဒါဆိုရင် WFP ထံကလဆင်အကူအညီရယူနေသူ 23,000 တို့အလုံးအပေါ်တက်ရောက်ထိခိုက်စေတယ်လို့ဖော်ပြပါတယ်ကျူတင်ပြင်းစင်ဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်အလဲပိုင်းကအကူအညီရယူနေသူ 22,500 တို့ကိုတော့အောက်တိုဘာလအထိလုံလောက်အောင်ခွဲတန်းကိုနှစ်ဆတိုးပေးထားကြောင်းလဲ WFP ရဲ့အစီရင်ခံစာကဖော်ပြပါတယ်။ပြည်သူ့လွတ်တော်အမဟာဥဖေတန်းကလက်ရှိရခိုင်ပြည်နယ်တွင်အတော်အလာတမ်းမြင့်ကန့်တတ်မှုတွေကိုအခုလိုပြောပြပါတယ
်။ပစ္စည်းတွေကန့်တတ်လာတဲ့ဒီဘက်ကဟိုပစ္စည်းမျိုးကဒီပစ္စည်းမျိုးကအမျိုးနဲ့တမျိုးမပေရ
အလားဒီရေချောင်းလမ်းတွေကိုပိတ်တယ်အဲကားလမ်းတွေကိုပိတ်တယ်အဲဒီလူသားလူသားတွေကိုစစ်စစ်ရဲ့သွားလို့မရနိုင်အောင်ဖြစ်ပေါ့တမျိုးနဲ့တမျိုးတန်တယ်နဲ့တန်တယ်အဲအဲ့လိုကွန်ပျူတာကိုလုံးဝမပယ်ရတဲ့စာရေးတွေဆိုရင်လည်းအကန့်အသတ်နဲ့ပဲပယ်ရတယ်
2022ခုနှစ်အစောပိုင်းမှာအမေရိကန်ဒေါ်လာကို1800ကျပ်ပေါက်ဈေးနဲ့ရှင်းမယ်ဆိုရင်ဩဂုတ်လအတွင်းအမေရိကန်ဒေါ်လာကိုမှောက်ခိုဈေးလဲလှယ်နှုန်းက3500ကျပ်အထိရောက်ရှိခဲ့ပြီးမြန်မာချက်ငွေဈေးနှုန်းထိုးကျခဲ့ကြောင်းဒီလိုငွေကြေးမတည်ငြိမ်မှုကြောင့်အခြေခံစားသုံးကုန်ဈေးနှုန်းတွေကြီးမြင့်သွားစေကြောင်းကမ္ဘာစားနပ်ရိက္ခာအဖွဲ့ကစက်တင်ဘာလအစဉ်ခန်းစာမှာဖော်ပြပါတယ်2022ခုနှစ်မတ်လအတွင်း WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့နဲ့ FAO စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့တို့ပူးတွဲကောက်ယူတဲ့အိမ်ထောင်စုစစ်တမ်းအရမြန်မာလူဦးရေရဲ့20ရာခိုင်နှုန်းလောက်ဖြစ်တဲ့ခမန်းချေလူ17တန်းလောက်ဟာစားနပ်ရိက္ခာမလုံလောက်မှုနဲ့စူးစူးရွာရွာကျုံးတွင်နေရကြောင်းလည်းဖော်ပြထားပါတယ် WFP ရဲ့ဈေးနှုန်းစောင့်ကြည့်မှုတွေအရဩဂုတ်လအတွင်းအခြေခံစားနပ်ရိက္ခာ30ဟာပြီးခဲ့တဲ့နှစ်ကာလတူနဲ့နှိုင်းယှဉ်ရင်54ရာခိုင်နှုန်းကြီးမြင့်လာတယ်လို့လေ WFP ရဲ့မြန်မာဆိုင်ရာအခြေအနေအစဉ်ခန်းစာကဖော်ပြပါတယ်။စားနပ်ရိက္ခာလုံခြုံမှုဟာအဓိကဆွေးရင်စရာကိစ္စတစ်ခုဖြစ်နေပြီလို့လေကုလသမဂ္ဂအတွင်းရမှုချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကအောက်တိုဘာလ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။
Food security is also a major concern as
many. ဆန္ဒရိက္ခာလုံခြုံမှုဟာအဓိကဆွေးရင်စရာကိစ္စတစ်ခုဖြစ်ပါတယ်။အခြေခံကုန်စည်ဈေးနှုန်းတွေကြီးမြင့်လာတာကြောင့်မိသားစုအများအပြားဟာဆန္ဒရိက္ခာအလုံအလောက်ဝယ်ဖို့မတက်နိုင်ကြတော့ပါဘူးလို့ပြောသွားတာပါ။ကုန်စည်ရှားပါမှု၊ကုန်စည်နှုန်းကြီးမြင့်မှုတွေဟာရခိုင်မှာလက်ရှိကျုံတွေ့နေရတဲ့အကျက်အတည်းဖြစ်တယ်လို့လည်းပြည်သူ့လွတ်တော်အမတ်ဟောင်းဥဖေတန်းက VOA ကိုပြောပါတယ်။
ကျေတုံးစီတို့လူနော်ကျေတုံးဒီလက်မကြီးတုံးနေတဲ့ဓာတ်မျိုးဓာတ်တို့ဆောက်လို့ရပစ္စည်းတွေကအစပေါ့နော်။အော်ကျေတုံးတခြားဒီတရားစစ်ပစ္စည်းတွေနောက်ဆုံးတော့ဆေးဝါးတွေပေါ့။အဲ့ဒီပစ္စည်းတွေကြတော့ဒီနည်းတမျိုးမနဲ့ဖန်တမျိုးကြီးကပြောလို့မရတော့ဘူး။ဟိုမရှိတယ်လို့ကြီးကတက်သွားတယ်။ဒါတော့23ဆလောက်တက်သွားတယ်လို့ပြောလို့ရတာပေါ့ခင်ဗျာ
။ရခိုင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေတိုးလာတဲ့အတွက်နေရာထိုင်ခင်းမလုံလောက်တာအပြင်တချို့နေရာတွေမှာရိတ်ခါပြက်လက်တာတွေပါကြုံနေရပြီလို့စစ်ဘေးဒုက္ခသည်တွေကိုကူညီသူတူကလည်း VOA ကိုပြောပါတယ
်။ဒီလမ်းပိတ်ဆိုတော့ကုန်စည်နှုန်းတွေတဟုန်တော့မလောက်တဲ့တော့ကျွန်တော်တို့သူတို့အခြားမလျှောက်တော့အာလူတော့ဟိုဟာတော့ငရုတ်စီးလို့ဆိုတာပေဖို့တာအခက်ခဲရှိတယ်။နောက်ပြီးသူတို့ကလည်းဝေစားမှလည်းတာတွေကတော့အခက်ခဲရှိကြတယ်။
ရခိုင်ပြည်သူတွေအတွက်တော့အလို့အကန့်အခွင့်အလန်းတွေကလည်းရှားပါတဲ့ထက်ရှားပါလာနေတာကြောင့်စိုးရိမ်စရာဖြစ်တယ်လို့လည်းလွတ်တော်အမဟောင်းဥဖေတန်းကအခုလိုထောက်ပြပါတယ
်ဒီနေရာကလမ်းပြောက်သွားတာပေါ့ဗျာနော်လမ်းပြောက်သွားတယ်အပြင်ရကလည်းဟိုပြည်သက်ကြည်စင်တွေကလည်းပဲအလို့အကန့်ရှားပါတယ်ပေါ့ဗျာအလို့အောက်တန်းစီအလို့လောက်တော့မှအာကျွန်တော်အင်တာဗျူးရအများကြီးရှိရတယ်အဲ့ဒါတောင်မှ20-30-30အဲ့လိုမျိုးပေးမှရတဲ့အရှိန်အမျိုးဖြစ်သွားတော့ဒီပြွေးပွဲရကျန်ရလူငယ်ကဆန်လက်သမားလူငယ်အဆုံးပေါ့နော်။အဲကျွန်တော်တို့ဒါသူရဲ့အနာဂတ်ပြောက်သွားတာပေါ့
။ရခိုင်အခြေအနေကြောင့်ချင်းပြည်နယ်အတွက်စားနပ်ရိက္ခာရရှိရေးကိုလည်းထိခိုက်စေပါတယ်။ရခိုင်ပြည်နယ်တွင်ကကန့်သက်တမ်းမြစ်ချက်တွေကြောင့်ချင်းပြည်နယ်ကိုနောက်ထပ်ရိက္ခာထပ်ပြီးမဖြစ်ပြင်းနိုင်ဘူးဆိုရင်တော့ချင်းပြည်သူတွေကိုထောက်ပံ့နိုင်ရမှာလဲအခက်တွေ့နိုင်တယ်လို့ WFP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်မတင်ငေးထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင် VOE ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV Magazine အစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တူကိုဒါမကနိုင်ငံတကာနဲ့ဒေသရင်းကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကို VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလို့ရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ် အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသည်များအစီအစဉ်လည်းရောက်ပါပြီ။အိမ်မွေတရိဆန်ကလေးတွေကိုသူတို့ရဲ့နှာခေါင်းပေါ်ကအရေးအကြောင်းပုံစံတွေမှတ်ယူပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်လက်တွေသိနိုင်မယ့်နည်းပညာသမျိုးကိုတောင်ကိုရီးယားနည်းပညာကုမ္ပဏီကတည်ထွင်ထားပါတယ်။လူတွေကိုလက်ပွေနဲ့ခွဲခြားသလိုပဲခွေးလေးတွေ၊ကြောင်လေးတွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းလေးတွေနဲ့ခွဲခြားပေးနိုင်တဲ့နည်းပညာအကြောင်းမှဆုမြတ်မကဘလော့ဂါတွေပြောသည်များအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအပါအဝင်ဤပညာတိုးတက်တဲ့နိုင်ငံတွေမှာအိမ်မွေးခွေးလေးတွေကြောင့်လေးတွေရဲ့အချက်လက်ပါတဲ့ microchip လေးတွေကိုသူတို့ရဲ့အရေးပြအောက်မှာထည့်ထားပါတယ်။အဲ့ဒီ microchip လေးတွေကို scan ဖတ်လိုက်တာနဲ့အိမ်မွေးတိရစ္ဆာန်လေးတွေရဲ့ပိုင်ရှင်ဆက်သွယ်ရမယ့်အချက်အလက်သူတို့ဘယ်လိုကာကွယ်ဆေးထိုးထားတယ်လဲဆိုတာကိုလွယ်လွယ်သိနိုင်ပါတယ်။အခုလိုမျိုး microchip ကြဲကြဲပြန့်ပြန့်မတုံးတဲ့နိုင်ငံတွေမှာတော့လေဘတ်လေးတွေမှာအချက်လက်တွေရေးပြီးတော့ပတ်ထားပေးကြပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ခွေးတွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းပုံစံတွေကိုခန္ဓာကိုယ်အမှတ်အသားကိုမှတ်ယူနိုင်တဲ့ biometric recognition နည်းပညာမျိုးသုံးပြီးတော့မှတ်သားနိုင်ဖို့အတွက်ကုမ္ပဏီတစ်ခုကတည်ထွင်ထားပါတယ်။ခွေးတွေကြောင်တွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းအဖို့ထစ်တွေကလူတွေရဲ့လက်ပွေလိုပဲထူးခြားတာမို့တကောင်နဲ့တကောင်မတူကွဲပြားတယ်လို့ပြောပါတယ်။အဲဒါကြောင့်ဒီထူးခြားမှုကိုနည်းပညာနဲ့အသုံးချပြီးတော့အိမ်မွေးခွေးလေးတွေကြောင်လေးတွေရဲ့အထောက်အထားအချက်လက်တွေကိုမှတ်ထားနိုင်အောင်လို့ iSign Lab ဆိုတဲ့ AI နည်းပညာအခြေခံကုမ္ပဏီတစ်ခုက AnyPuppy ဆိုတဲ့ mobile app ကိုဖန်တီးထားတာပါ။ AnyPuppy app ကိုကိုယ့်ရဲ့ smartphone ထဲထည့်ထားလိုက်ရင် smartphone camera နဲ့ကိုယ်ခွေးလေးတွေကြောင်လေးတွေရဲ့နှာခေါင်းကိုဓာတ်ပုံရိုက်ပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်လက်တွေကို online ပေါ်မှာလွယ်လွယ်ကူကူမှတ်ထားနိုင်မှာဖြစ်ပါတယ်။တကယ်လို့သူတို့နဲ့ပတ်သက်တဲ့အချက်အလက်တစ်ခုခုကိုသိချင်ရင်လည်းနှာခေါင်းကိုဓာတ်ပုံရိုက်ပြီးတော့စနစ်ထဲမှာပြန်ရှာနိုင်မှာဖြစ်ပါတယ်။လူတွေရဲ့လက်ပွေရာတို့မျက်ကြည်လွှာတို့ကိုဓာတ်ပုံရိုက်စကန်ဖတ်ပြီးတော့အချက်အလက်တွေမှတ်ထားတဲ့ biometric recognition နည်းပညာအခြေခံလုပ်ထားတာဖြစ်ပါတယ်
။ So it's a biometric recognition technology for nose patterns for animals like dogs.
ခွေးတွေကြောင်တွေတွေမကပဲနဲ့နွားတွေတမင်တွေရဲ့နှာခေါင်းပေါ်ကအရေးကြောင်းပုံစံတွေကိုမှတ်ယူနိုင်တဲ့ biometric recognition နည်းပညာဖြစ်ပါတယ်။AI ညာရေးတူနဲ့ခန္ဓာကိုယ်အမှတ်အသားကို 3D သုံးမှတ်မြင်မှတ်သားပေးနိုင်တဲ့နည်းပညာဖြစ်ပါတယ်။အဲ့ဒီနည်းပညာကို smartphone တွေထဲမှာထည့်သွင်းလိုက်တဲ့အတွက်တိရစ္ဆာန်တစ်ကောင်ချင်းစီနဲ့ပတ်သက်တဲ့အချက်လက်တွေသိချင်တဲ့ဆိုရင်နှာခေါင်းပေါ်ကအရေးအကြောင်းတွေကိုဓာတ်ပုံရိုက်လိုက်ပြီးသိအောင်လုပ်လို့ရပါတယ်။သူတို့ရဲ့ AnyPuppy app က 99.6 ရာခိုင်နှုန်းမှန်ကန်တိကျတယ်လို့ iSign Lab ကပြောပါတယ်။တကယ်လို့ဒီနည်းပညာကိုသုံးပြီးတော့အိမ်မွေးတိရစ္ဆာန်လေးတွေကိုမှတ်ပုံတင်နိုင်မယ်ဆိုရင်အကျိုးများနိုင်တယ်လို့လည်း AP သတင်းဌာနကကုမ္ပဏီဒါရိုက်တာကပြောပါတယ
် If they were found by a good Samaritan or shelter somebody they could use the camera app
တကယ်လို့ကိုယ့်ရဲ့ခွေးပျောက်သွားလို့ရှိရင်တွေ့ထားတဲ့တယောက်ယောက်ဒါမှမဟုတ်ဆောက်ရှောက်ရေးကရာက smartphone camera နဲ့ခွေးနှာခေါင်းကိုဓာတ်ပုံရိုက်ပြီးဒီခွေးနဲ့ပတ်သက်တဲ့အချက်အလက်သူ့ရဲ့ပိုင်ရှင်ဘယ်သူဖြစ်တယ်ဆိုတာစနစ်ထဲမှာရှာလို့ရပါတယ်ခွေးပိုင်ရှင်ရဲ့ခွေးကိုတွေ့ထားတဲ့သူကြားမှာအဲ့ဒီ app ထဲကနေပဲဆက်သွယ်ပြီးခွေးကိုပိုင်ရှင်လက်ထဲစိတ်ချလက်ချပြန်အပ်နိုင်ပါတယ် ။တောင်ကိုရီးယားနိုင်ငံလက်ရာစိုက်ပျိုးရေးအစအတောက်နဲ့ကျေးလက်ရေးရာဝန်ကြီးဌာနရဲ့2020ခုနှစ်စာရင်းအရတနိုင်ငံလုံးမှာအိမ်မွေးခွေးစုစုပေါင်း6တန်းနီးပါးရှိပေမဲ့ပိုင်ရှင်40ရာခိုင်နှုန်းလောက်ကပဲသူတို့ခွေးတွေကိုအစိုးရစီမံမှတ်ပုံတင်ထားကြတယ်လို့ဖော်ပြထားပါတယ်။ခွေးပိုင်ရှင်တော်တော်များများကသူတို့ခွေးတွေကိုမှတ်ပုံတင်စရာမလိုဘူးလို့ထင်ကြတယ်လို့တရိတ်ဆန်ရေးရကျွမ်းကျင်သူကပြောပြပါတယ
်။ဒီကျွန်တော်ကျဲတယ်ဆိုဒီဖြစ်လို့ဆုံး
မှတ်ပုံတင်စရာမလိုဘူးလို့ထင်ကြတယ်အိမ်မွေးခွေးပိုင်ရှင်တွေအများကြီးရှိပါသေးတယ်။မှတ်ပုံတင်ရတဲ့အလုပ်အစစ်စစ်ကခက်တယ်ရှုပ်ထွေးတယ်လို့ထင်ကြလို့ဖြစ်ပါတယ်။အဲဒါကြောင့်အိမ်မွေးခွေးတွေကိုမှတ်ပုံတင်ကြတဲ့နှုန်းကအရင်မြန်မြန်ကြီးတိုးလာမယ့်ပုံတော့မရပါဘူ
း။တချို့ခွေးပိုင်ရှင်တွေကတော့ခွေးအရေပြားအောက်မှာ microchip ထည့်လိုက်ရင်ကျန်းမာရေးထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေကြောင့်မထည့်ကြတာလို့ပြောပါရယ်
။ကျေရာ하려는 게우리가첫번째는이제유실시에그거를내가
တနိုင်ငံလုံးတိုက်တာနဲ့အိမ်မွေးခွေးတွေမှတ်ပုံတင်စနစ်ထားတဲ့အကြောင်းကပျောက်သွားရင်လွယ်လွယ်ပြန်ရှာနိုင်ဖို့ပထမအချက်ဖြစ်ပါတယ်။ဒုတိယအချက်ကတော့စွန့်ပစ်ခံရတဲ့ခွေးရဲ့ပိုင်ရှင်အရင်ကဘယ်သူလဲဆိုတာသိဖို့ဖြစ်ပါတယ်။ခွေးလေဘတ်နဲ့အချက်လက်တွေရေးထားတာကြတော့အဲ့ဒီလေဘတ်ကိုတမင်ရည်ရွယ်ချက်ရှိရှိဖြုတ်ထားလိုက်ရင်အဲ့ဒီခွေးရဲ့ပိုင်ရှင်ဘယ်သူလဲဆိုတာသိနိုင်ဖို့မလွယ်တော့ပါဘူး။အဲ့ဒါကြောင့်ခွေးခန္ဓာကိုယ်ထဲမှာသူတို့နဲ့ပတ်သက်တဲ့အချက်လက်ပါတဲ့ micro chip လေးတွေထည့်တဲ့နှီးကိုသုံးကြပါတယ်။ဒါပေမဲ့တချို့အိမ်မွေးခွေးပိုင်ရှင်တွေကအဲ့လိုခန္ဓာကိုယ်ထဲကွန်ပျူတာ chip ထည့်ရင်စိတ်ချရရလား၊ကျန်းမာရေးထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေရှိကြပါတယ်။
microchip တွေကိုအရေးပြအောင်ရအောင်ဆေးထိုးသလိုနည်းနည်းကြီးတဲ့အနဲ့ထိုးသွင်းကြရတာပါဒါကိုစိုးရိမ်ကြတဲ့ခွေးပိုင်ရှင်တွေအတွက် iSci Lab ကဖန်တီးထားတဲ့ AnyPuppy App ကအသုံးဝင်နိုင်ပါတယ်ဒါကြောင့်လဲကုမ္ပဏီကခွေးတွေရဲ့နှာခေါင်း ID မှတ်ယူတဲ့ဤပညာကိုစီးပွားဖြစ်သုံးဆွဲနိုင်ဖို့အတွက်တောင်ကိုရီးယားအစိုးရနဲ့ပူးပေါင်းပြီးတော့အစမ်း project လုပ်ခဲ့ပါတယ်သူတို့ရည်ရွယ်ထားသလိုအောင်မြင်ခဲ့ရင်တော့ခွေးတွေရဲ့နှာခေါင်း ID ဤပညာသုံးပြီးတော့လွယ်လွယ်ကူကူမှတ်ပုံတင်နိုင်တဲ့နည်းကိုတနိုင်ငံလုံးမှာသုံးနိုင်မှာဖြစ်ပါတယ
် We recently just finished the project with the Korean government that went from 2019 to 2021
ဒီနည်းပညာကိုတနင်္ဂနွေလုံးတိုင်းတာနဲ့လုံနိုင်မလားဆိုတာကိုတက်တည်ပြနိုင်ဖို့2019ခုနှစ်ကနေ2021ခုနှစ်အထိကိုရီးယားအစိုးရနဲ့လုပ်ခဲ့တဲ့ project ကတော့ပြီးသွားပါပြီ။ကိုရီးယားအစိုးရအနေနဲ့ဘယ်လိုမူပေါင်းတွေအောက်မှာဒီ app ကိုခွင့်ပြုမလဲဆိုတာကိုသတ်မှတ်နိုင်ဖို့စလုပ်နေကြပါတယ်။တရားဝင်ခွင့်ပြုဖို့ပြင်ဆင်တာကို2024ခုနှစ်အထိဆိုတော့အဲ့ဒီနောက်ပိုင်းကျရင်တော့အိမ်မွေးခွေးတွေကိုမှတ်ပုံတင်ဖို့နှာခေါင်းပေါ်ကအရေးကြောင်းပုံစံမှတ်ယူတဲ့ဤပညာကိုအစိုးရကသုံးလာမယ်လို့ပြောလင့်ပါတယ
်။ AnyPuppy app နဲ့မှတ်ပုံတင်မယ်ဆိုရင်ဘလောက်ကုန်ကြမယ်ဆိုတာကိုတော့အတိအကျမသတ်မှတ်ရသေးပေမဲ့ခွေးတစ်ကောင်ကို American dollar 14 dollar လောက်နဲ့ညီမျှတဲ့ဝန်ငွေ 1,000 လောက်ပေးရမယ်လို့ခန့်မှန်းရပါတယ်။ခွေးတွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းတွေကိုဖတ်ပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်အလက်တွေသိရနိုင်မဲ့ဤပညာမှတ်ပုံတင်ဤစနစ်နဲ့အသုံးပြုဖို့လိုတဲ့ပစ္စည်းကရိယာတွေကို iSci Lab ကတောင်ကိုရီးယားနိုင်ငံအပြင် American, Canada, ဥရောပနဲ့ဂျပန်နိုင်ငံတွေမှာလည်းမူပိုင်ခွင့်မှတ်ပုံတင်ထားပြီးဖြစ်ပါတယ်။ဒါကြောင့်နောက်ကြရင်ခွေးလေးတွေရဲ့ပိုင်ရှင်ဆက်သွယ်ရမယ့်လိပ်စာတွေကို Smartphone ပေါ်ကနေလွယ်လွယ်ကူကူသိနိုင်အောင်လုပ်နိုင်ကြမယ်လို့မျှော်လင့်ရပါတယ်ရှင်။ကျွန်မဆွေမြတ်ပါပါ
ခွေးကလေးချောင်းကလေးတွေရဲ့နှာခေါင်းပေါ်ကနေအရေးအကြောင်းတွေနဲ့ဘသူဘွားခွဲခြားပေးနိုင်တဲ့ဤပညာအကြောင်းမဆူမြန်ကွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြတော့တာပါရှင်သောတာရှင်များရှင်ကျမတို့ VOA ကထုံးလင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လိုတယ်သောတာရှင်တွေနားဆင်လို့ရတယ်တည်တချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ် VOA ရဲ့ Facebook Messenger ကနေလည်းစာဆက်သွယ်ရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့ဒီအပတ်စဉ်နာကနာနောက်တစ်ခုဖြစ်တဲ့တက်တန်ရောင်တရင်လောအစီအစဉ်ကိုနားဆင်ရပါမယ်။ကမ္ဘာအချမ်းသာဆုံးတထေကြီး Tesla လက်စကားထုတ်လုပ်တဲ့ Elon Musk ဟာနာမည်ဆန်းဆန်းနဲ့ရေးမွေးထုတ်လုပ်လိုက်ပါရယ်။ Bollywood မင်းသမီး Priya Chopra ကတော့ကင်ညာနိုင်ငံကို Prahita အလုံးနဲ့တွားရောက်ခဲ့ပါရယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကတရင်တွေကိုတော့တက်တန်ရောင်တရင်လောအစီအစဉ်မှာမှတ်အေးသနာကျော်ကတင်ပြထားပါရယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဘောမဒေါ်လာတန်ပေါင်း2သိန်းခွဲနီးပါးချမ်းသာသူ Tesla လက်စကားကုမ္ပဏီတထေး Elon Musk ကပတ်စံတွေအများကြီးရှိတော့လဲကိုလုံးချင်တာလောက်ကြတယ်ဆိုတော့ကိုလက်တွေ့ပြသွားပါသေးသူကဘန်ဟဲမိသင်မွေရမဲ့ဆိုတဲ့နာမည်နဲ့ရေးမွေအလုံးပေါင်း1,000ထုတ်လိုက်ပြီးတော့ငါးရွာအတွင်းမှာကိုဒေါ်လာ1,000ရှာနိုင်ခဲ့တာပါသူပါသူလည်းရေးမွေရောင်းသမားတူပါလို့ပြောနေပါတယ်ရေးမွေချင်ညာ website ပေါ်မှာတော့အဆက်ဆုပ်ဖွဲ့တက်မှတ်မှုရင်းနဲ့ The Essence of Repugnant Desire လို့ခေါင်းစဉ်တက်ထားပြီးတော့အဲ့ဒီရေးမွေတပလင်းကိုဒေါ်လာ100လို့ချင်ညာထားပါတယ်သူ့ရဲ့ဒီရေးမွေကို2023ပထမ3လပတ်မှာစတင်တင်ပို့ပြီးတော့ရောင်းချဖို့အစီအစဉ်ထားတာပါElon Musk က2020ခုနှစ်တုန်းကလဲ Tesla နာမည်နဲ့တကီလာအရက်ထုတ်ခဲ့ပါသေးတယ်။အဲဒီတုန်းကလည်းအောင်မြင်မှုရခဲ့တာပါ။အခုအခါကမ္ဘာမှာတန်ဖိုးအမြင့်ဆုံးကားကုမ္ပဏီကြီးဖြစ်သွားတဲ့ Tesla လက်စကားကုမ္ပဏီကိုစတင်တည်ထောင်ခဲ့တဲ့ Elon Musk ကမြောက်ပိုင်းကောင်းဖောက် Boring ကုမ္ပဏီကိုလည်းပိုင်ဆိုင်သလိုတန်ဖိုးအပြင်ဒေါ်လာ15,900တန်ပါတယ်။သူက2018ခုနှစ်နှစ်ဆမှာတော့မိမုတ်တဲ့ set တွေကိုတစ်ခုဒေါ်လာ500နဲ့ရောင်းချခဲ့ပြီးတော့အဲဒီတုန်းကကုမ္ပဏီအတွက်ဝင်ငွေ10တန်းတိုးခဲ့ပါတယ်။ကုမ္ပဏီအမှတ်တံဆိပ်အုပ်ထုပ်တွေကိုလည်းတစ်လုံးကိုဒေါ်လာ20နဲ့အုပ်ထုပ်အလုံးပေါင်း5,000ရောင်းချခဲ့လို့ဒေါ်လာ100,000ရောင်းဝင်ရရှိခဲ့ပါရဲ့။ Elon Musk ကအင်္ဂါဂျိုးပေါ်မှာလူတွေသွားနေအခြေချတဲ့အစီအစဉ်ကအစားစဉ်ဆက်မပြတ်ဖွင့်ပြပြီးတော့ကုန်ကျစရိတ်တက်တာနဲ့စွန့်ရထုတ်လုပ်မှုအဆုံးတိတိကျကျလုပ်ငန်းမျိုးစုံလုပ်ဖို့စိတ်ကူးခဲ့သူပါ။သူကဒီကြားထဲမှာလက်စစ်ကား Tesla ကိုထုတ်လုပ်တဲ့အာကာသစူးစမ်းရေး SpaceX ကုမ္ပဏီကိုတည်ထောင်နေ။နောက်ပြီးတခြားလုပ်ငန်းငယ်လေးတွေလည်းရှိကြပါ။ Twitter လူမှုကော်ရက်ကိုလည်းသူဝယ်ပါရဲ့။
Historia, yes, it is so happy, we have them within the world.
UNICEF ကုလသမဂ္ဂကလေးများရမငွေရဲ့ချစ်ကြည်ရေးတန်မှန်ဘောလိဝုဒ်မှာရောဟောလိဝုဒ်အနုပညာလောကမှာပါနာမည်ကျော်တဲ့အိန္ဒိယနာမည်ကျော်မင်းသမီးပရိယန်ကာချောပရာကကင်ညာနိုင်ငံကိုမကြာခင်ကပဲတွားရောက်ခဲ့ပြီးတော့အဲ့မှာမိုးကောင်ရေချမှုနဲ့ရင်ဆိုင်ရတဲ့ကလေးတွေရဲရွာတိုင်ဝမ်တွေကိုကူညီနေတဲ့အစိုးရမဟုတ်တဲ့အဖွဲ့တွေသူဘလို့ကူညီလုပ်ကင်ပေးလို့ရမလဲဆိုတာကိုတွားကြည့်ခဲ့ပါတယ်နေရောင်ခြည်ဆွဲရင်တုံးရေဆက်ရှိတဲ့စာတင်ကြောင်းတစ်ကြောင်းရဲ့ဆေးရုံတစ်ရုံရဲ့ကိုအော်တိုဘာလတတိယဘက်အစပိုင်းမှာသူတွားရောက်ခဲ့တာပါတက္ကနာစင်စုဆော့ဖ်ဝဲရွာကမူလနဲ့အကြောင်းမှာတော့ဒေသခံရဲရအတိုင်းဝန်းနဲ့တွေ့ဆုံခဲ့ပြီးကလေးတွေနဲ့လည်းစကားပြောခဲ့ပါတယ်လော်ထဝါမြို့ကဆေးရုံမှာလည်းအာဟာရမပြည့်ဝတဲ့နာမကျန်းတဲ့ကလေးတွေကိုတွားပြီးတော့အားပေးစကားပြောခဲ့ပါတယ်အာဖရိကတိုင်းမှာကအီသီယိုးပီးယားနိုင်ငံ၊ကင်ညာနဲ့ဆိုမာလီယားနိုင်ငံတို့ကကလေးပေါင်း 1.8 တန်းကျော်ဟာအသက်အန္တရာယ်ဆိုးရင်စရာအခြေအနေဖြစ်တဲ့အာဟာရပြတ်တောက်မှုနဲ့ကြုံနေရပြီးတော့ချက်ချင်းကုသဖြည့်ဆည်းမှုတွေလုပ်ဖို့လိုအပ်နေတာပဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
။ခုကြားခဲ့ရတာကတော့မအေးတနာကျော်တင်ဆက်နေကြတတန်ရောင်တရင်လောအစီအစဉ်မှာအခုတော့ကြံနေသေးတဲ့အချိန်အတွင်းတရင်အချင်းချုပ်ကိုမတင်ကြီးထိုက်ပြောပြပေးပါရှင
်အင်ကန်နီဟာအမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲနေဖြစ်ပြီးတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေလွှတ်တော်ရွေးကောက်ပွဲတွေမှာမဲထဲချမှာဖြစ်ပါတယ်အမေရိကန်လွှတ်တော်ရဲ့စင်စားဆုံးဖြတ်မှုပုံစံကိုအဆုံးဖြတ်ပြီးမှဖြစ်ပြီးသမ္မတဂျိုးဘိုက်ဒန်ရဲ့၄နှစ်သက်တမ်းရဲ့သက်တမ်းဝက်ကာလအတွင်းဝါရှင်တန်ရဲ့နိုင်ငံရေးပုံစံတွေကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲတွေဖြစ်ပါတယ်အောက်လွှတ်တော်အမတ်နေရာ435နေရာအလုံးနဲ့အထက်လွှတ်တော်အမတ်နေရာ135နေရာကိုရွေးကောက်မှာပါအမေရိကန်42တန်းကျော်တို့ကတော့လူကိုယ်တိုင်ဓာတ်မမဟုတ်လဲစားရက်ကနေတစ်ဆင့်ကျိုးတင်မဲတွေထည့်ထားပြီးဖြစ်ပါတယ်2018သက်တမ်းဝက်ရွေးကောက်ပွဲတွေမှာမဲထည့်သူ135တန်းထက်အခုရွေးကောက်ပွဲတွေမှာမဲထည့်သူပိုများနိုင်တယ်လို့လည်းသုံးသပ်သူတချို့ကပြောပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာအင်ကာနစ်မှာသက်တမ်းဝက်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်မှာပဲလွှတ်တော်ကိုထိန်းချုပ်နိုင်ရဲ့အခြေအနေဖြစ်နေတဲ့အဓိကကျတဲ့ပြည်နယ်တွေမှာ Republican တွေနဲ့ Democrat တွေရဲ့အမှုဖွင့်တိုက်ကြချက်ဒါဇင်နဲ့ချီရှိနေပါပြီဒီဘက်နှစ်ပိုင်းနေမှာပိုပြီးတော့ရေပန်းစားလာတိုးပွားလာတဲ့စားရက်ကနေပေးပို့ပြီးကြိုတင်မဲထည့်မှုတွေကိုဆုံးဖြတ်ရေးတွက်မှုတွေကိုအဓိကထားပြီးရွေးကောက်ပွဲကျင်းပမှုစည်းမျဉ်းတွေနဲ့ပတ်သက်ပြီးအမှုဖွင့်ကြတာဖြစ်ပါတယ်မဲပေးခွင့်အခွင့်အရေးဆိုင်ရာလက်ဝဲရင်းအဖွဲ့အစည်းDemocracy Docket ရဲ့အဆိုအရ2022ခုနှစ်အတွင်းအမှုဖွင့်တိုင်ကြားမှုဟာတနင်္လာနေ့အထိရွေးကောက်ပွဲနဲ့မဲပေးမှုဆိုင်ရာဆက်ဆံအမှုပေါင်း128ခုရှိတယ်လို့ဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာအင်ကန်နေ့ကျင်းပမဲ့တက်တန်းဝယ်ရွေးကောက်ပွဲရဲ့မဲရလတ်တွေအပေါ်ကိုအယုံအကြည်ကင်းမဲ့ကောင်အောင်လို့သတင်းမှတွေဖြန့်ဝေပြီးမဲပေးတဲ့ဆက်ထုတ်လုပ်သူတွေအပေါ်ပြစ်မှတ်ထားလာပွဲရှိပါတယ်။စိုက်ဘာလုံခြုံရေးနယ်အခြေခံအဆောက်အုံအေဂျင်စီ CIS ရွေးကောက်ပွဲလုံခြုံရေးအတွက်တာဝန်ယူရတဲ့အဖွဲ့အစည်းတွေအပါအဝင်အမေရိကန်အစိုးရအရရှိတဲ့အနေနဲ့ပြီးခဲ့တဲ့2022ခုနှစ်သမရရွေးကောက်ပွဲလိုမျိုးဆွတ်ဆွဲချက်တွေကိုတုံ့ပြန်နေကြရတာဖြစ်ပါတယ်။ပြည်ဦးလွင်မှာတင်းကနွေနေ့ညကစတင်တဲ့ဒဇောင်းတိုင်းမီးပုံပြန်ပွဲတော်မှာတော့လူပေါင်းထောင်ချီပါဝင်ဆင်နွှဲကြပါတယ်။ပွဲတော်မှာပါဝင်ဆင်နွှဲနေရပေမဲ့တနိုင်ငံလုံးအတွက်စိတ်မကောင်းဖြစ်ရသလိုစိုးရိမ်ကြောက်ရွံ့မှုတွေလည်းရှိတယ်လို့ပွဲတော်လာသူတချို့ကပြောကြပါတယ်ပွဲတော်လာတဲ့အသက်42နှစ်အရွယ်အမျိုးသမီးကတော့အေးချမ်းကျင်တဲ့အေးချမ်းမှုကိုမျှော်လင့်တယ်လို့ပြောဆိုခဲ့ပါတယ
်တရင်ချင်းချက်ကိုမတင်ကြီးထိုက်ကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းစ်နဲ့ဒဲရက်စမစ်တို့ဖြစ်ပါတယ်ဒီကနေ့မနက်ဖက်အစီအစဉ်တွေကိုတော့ line meter 3249နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါသရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျေးဇူးအလုံးပါ။
This program has come to you from the Voice of America, Washington.